Welcome to the Voice of America in Burmese.
Mingala nya jama shin. VOA မြန်မာပိုင်းအစီအစဉ်ရ2019ခုနှစ်စက်တင်ဘာလ10ရက်အင်္ဂါနေ့ညပိုင်း 9:30 အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းကြိုမီတာ1925 32နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်ပြန်နေပါပြီရှင်။ဒီမှာလောပါအခုညပိုင်းအစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမက်ကင်ဂျီသွေးနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါ။မြောက်ကိုရီးယားကအတာတူပြစ်ဒုံးကျည်နှစ်စင်းဒီကနေ့ပြစ်လို့ဆန်းသက်ပါတယ်။ဒီနေ့မှာငပြားရုပ်ကပြန်ပေါ်တာကိုအာဂါတာတဲကနေဓမ္မန်သိရှိနိုင်မယ့်ဤပညာတည်တစ်ခုကို NASA ကတီးထွင်နေပါတယ်။ရုရှားအစိုးရတွေကလျှို့ဝှက်သတင်းတွေပေးနိုင်တဲ့အမေရိကန်ရဲ့တချို့တဦးရှိခဲ့ဘူးလေလို့အမေရိကန်သတင်းမီဒီယာတွေကဖော်ပြထုတ်လွှင့်နေကြပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ရှမ်းပြည်နယ်ကျိုင်းတုံးမြို့မှာငင်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးပွဲမြောက်ပိုင်းမှာဟာမိတ်လေးဖွဲ့ကိုအစိုးရရဲ့ငင်းချမ်းရေးကော်မရှင်ကဖိတ်ခေါ်ထားတဲ့အခြေအနေဘယ်လိုရှိပါသလဲ။
ကျွန်တော်ပြောလို့မရသေးဘူးမရသေးဘူးဆိုတာတော့ဟိုဆူရီကွန်တီကဘလို့ဆုံးဖြတ်တယ်ဆိုတာကျွန်တော်တို့ဘာမှမကြတိရဘူးခင်ဗျာတော့ပါတယ်ကျွန်တော်ထင်တာတော့
KIO ကချင်အဖွဲ့ပြောရေးဆိုခွင့်ရှိသူဘုံမူကြီးနှော်ဘူးပြောသွားတာပါရှင်ပြည်စုံကတော့မကြခင်ကြားမှာပါဒါအပြင် NCA တနင်္ဂနွေကလုံးအပြည့်ရသဘောတူထားတဲ့တိုင်းရင်းသားအဖွဲ့တွေအစိုးရကိုယ်စားလှယ်တွေဒီကနေ့ရန်ကုန်မှာပဲအချက်တွေဆွေးနွေးသဘောတူညီခဲ့ပါတယ်ရခိုင်ပြည်နယ်မြေပုံမြို့နယ်ထက်ကဒီကနေ့မနေ့တွေ့ရတဲ့အသက်ခံထားတဲ့လူသေအလောင်းနှလောင်းနဲ့ပတ်သက်လို့အပြန်အလှန်ဆွဆွဲချက်တွေကိုလည်းကြားကြမှာပါဒုတိယပိုင်းနိုင်ဝဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ဒါရိုက်လေးလိုင်းဆွေးနွေးခန်းကိုဆွေးနွေးတင်ပြသွားဖို့ရှိပါတယ်အခုအရင်ဆုံးတော့ဒီကနေ့ညဖက်ထိတ်တန်းရောက်တဲ့တွေကိုကုကြကြသိန်းနဲ့မခင်ဖြူတွေကပြောပြပေးကြပါအောင်ရှင
်။ရောက်ကိုရီးယားကဓာတုပြစ်ဒုံးကျည်နှစ်စင်းကိုဒီကနေ့ပြစ်လို့ဆန်းသက်ပါတယ်။အမေရိကန်ပြည်တော်စုနဲ့နျူကလ িয়ার ဆိုင်ရာဆွေးနွေးပွဲတွေပြန်လုပ်ဖို့ကန့်လန့်လိုက်ပြီးနိုင်ပိုင်းပြည်တွင်မှာပဲအခုလိုဒုံးကျည်ဆန်းသက်ပြစ်လို့တာပါ။ပယ်ထင်းဒုံးကျည်ဆန်းသက်ပြစ်လို့တာကိုတနည်းခွဲကြော်ကြရဆိုင်ထားပြီးပြီးခဲ့တဲ့မေလအစောပိုင်းမှာပြန်လုပ်ခဲ့ကြတဲ့ကဆိုရင်ဒီကနေ့ဆန်းသက်မှုဟာ70ချိန်မြောက်ဖြစ်ပါတယ်။ဖေဖော်ဝါရီလကတည်းကရဆိုင်နေတဲ့ဆွေးနွေးပွဲတွေပြန်လုပ်မယ့်သဘောမျိုးပြောထားတာတော့မှဒုံးကျည်ပြစ်လို့ဆန်းသက်တာကိုဆက်လုပ်နေတယ်ဆိုတာကအမေရိကန်ကိုဆက်ပြီးဖိအားပေးနေတဲ့သဘောပါပဲ။စက်တင်ဘာလနောက်ပိုင်းမှာအမေရိကန်နဲ့မြန်မာချင်းဆိုင်တွေ့ဆုံဆွေးနွေးခြင်းတယ်လို့တနင်္လာနေ့နောက်ပိုင်းမှာမြောက်ကိုရီးယားအကြီးတန်းတန်တမန်တူကပြောခဲ့တာပါ။ဒီကနေ့ဒုံးကျည်ပြစ်လို့ဆန်းသက်မှုကအဲ့လိုဆွေးနွေးမျိုးဖြစ်လာဖို့အလားအလာကိုထိခိုက်စေမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။အရင်တုန်းကမြောက်ကိုရီးယားရဲ့ဒုံးကျည်ပြစ်လို့ဆန်းသက်မှုတွေပေါ်သူ့အတွက်တော့ပြဿနာမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောထားဖို့ပါတယ်။အခုနောက်ဆုံးဆန်းသက်ပြစ်လို့မှုအပေါ်မှာတော့ဘာမှမပြောသေးပါဘူး။မြောက်ကိုရီးယားနိုင်ငံတောင်ပျွန်ဂန်းပြည်နယ်ဂေချုံဒေသကနေနိုင်ငံအရှိတ်ဘက်ကမ်းလွန်ပင်လယ်တွေကိုဒုံးကျည်တွေပြစ်လို့ဆန်းသက်တာဖြစ်တယ်လို့တောင်ကိုရီးယားစီးဥစည်းချုပ်များအဖွဲ့ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကြားဝင်ဆွတ်ဖတ်တဲ့ကိစ္စနဲ့ရုရှားဆိုရလုပ်ငန်းတွေရဲ့မှာတရားဝင်ဝင်သိနေတဲ့ရုရှားတရှိုတူအမေရိကန်ဘုတ်ထောက်လိုက်ရေးအေဂျင်စီ CIA အဖွဲ့ထဲမှာရှိခဲ့တယ်လို့အမေရိကန်သတင်းဌာနကြီးတွေဖြစ်တဲ့ CNN နဲ့ New York Times တို့ကတင်းနေလာနေတုန်းကဖော်ပြကြပါတယ်။ဘယ်သူဘယ်ဝါဖြစ်တဲ့ဆိုတာကိုဒီအမေရိကန်သတင်းဌာနကြီးတွေကနာမည်နဲ့တကွဖော်ပြတာမရှိပေမဲ့လို့ရုရှားသတင်းတချို့မှာကတော့နာမည်ကိုပါဖော်ပြကြပါတယ်။ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ကတော့အခုလိုရုရှားသတင်းတွေထဲမှာဖော်ပြခံရတဲ့သူဟာသမ္မတရုံးမှာအလုပ်လုပ်ခဲ့ဘူးတဲ့သူဖြစ်တာမှန်ပေမဲ့လို့ထိတ်တန့်တာဝန်ယူခဲ့ဘူးသူမဟုတ်တယ်လို့သမ္မတပူတင်နဲ့ဓာတ်ရိုက်အဆက်အသွယ်ရှိတဲ့သူလည်းမဟုတ်ဘူးလို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။အဲ့လူကိုလွန်ခဲ့တဲ့နှစ်တော်ကြာကတည်းကတာဝန်ကနေဖယ်ရှားပဲ့ခဲ့ပြီးဖြစ်တယ်လို့လည်းပြောခွင့်ရပက်စကော့ကပြောပါတယ်။အမေရိကန်သတင်းတွေမှာတော့ဒီရုရှားတရှိုဟာရုရှားကနေထွက်ခွာဖို့ CIA ကအစိုးရကမ်းလှမ်းတာကိုလက်မခံခဲ့တဲ့နောက်သူနဲ့လုပ်ငန်းတွေကို2018ခုနှစ်မှာရပ်ပစ်လိုက်တာလို့ဖော်ပြကြပါတယ်။သူ့ကိုအခုလိုရေးပါတဲ့ထောက်လိုက်ရေးလုပ်ငန်းတွေကနေ CIA ကဖယ်ရှားလိုက်တာဟာသမ္မတဒေါ်နယ်ထရမ့်နဲ့အစိုးရအဖွဲ့ဝင်တွေရဲ့ထိတ်တန့်အချက်လက်တွေပေါက်ကြားမှာကိုစိုးရိမ်နေတဲ့အတွက်ဖြစ်တယ်လို့လည်း CNN သတင်းကဖော်ပြပါတယ်။ဒါပေမဲ့ CIA အဖွဲ့ကြီးကတော့ဒီပြောဆိုမှုကိုပယ်ချလိုက်ပြီးသူတို့အနေနဲ့ခိုင်မာတဲ့အချက်လက်တွေပေါ်မှာအခြေခံပြီးသေချာသုံးသပ်ပြီးတော့မှဆုံးဖြတ်လုပ်ဆောင်တာဖြစ်တယ်လို့ CNN သတင်းကိုတုံ့ပြန်ခဲ့ပါတယ်ရှင်
။အီရတ်နိုင်ငံကာဗာလာမြို့မှာဘာသာရေးအထွတ်မြတ်အာရှူဝါနေအထိမ်းအမှတ်ဖြစ်အဓိကဖျားအကြောင်းကြီးတစ်ခုမှာဒီကနေ့ဆင်နွှဲကြခြင်းတွင်လူဝုတ်ကြီးဝေယုံသုံးကဖြစ်တာကြောင့်16ဦးထဲမှနေတည်ဆုံးသွားတယ်လို့အီရတ်ကျန်းမာရေးဌာနကပြောပါတယ်။ဒါကြမ်းမျိုးတော့တောင်ပေမိုင်60အကွာကဘုရားကျောင်းမှာဖြစ်တဲ့အဲ့ဒီဖြစ်ရအတွင်းတခြားလူ85ယောက်လည်းဒဏ်ရာရသွားတယ်လို့ဂျမိုင်းထဏပြောခွင့်ရ Saif El Bara ကပြောပြီးဖေဆုံးဒဏ်ရာရသူအစီအတွက်ဟာနောက်ဆုံးစီရင်မဟုတ်သေးဘူးလို့ဆိုပါတယ်။တမန်တော်မိုဟာမက်ရဲ့တားဖြစ်သူဟူစိန်ကွယ်လွန်တဲ့အထိမ်းအမှတ်ဖြစ်ကာဘာလာမြို့မှာဆင်နွှဲတဲ့အာရှူရာပွဲတော်ကိုကဘာတဝမ်ကရှီးယားမွတ်စလင်ဘာသာဝင်တွေလာရောက်လို့ရှိပြီးအခုဖြစ်ရကတော့အသိမကြသေးခင်တမိုင်းလျှောက်လူအသေးအပြောက်အများဆုံးပါ တကယ်ချောဆစ်ဆယ်ပြင်းနေကအစ္စလမ်ဘာသာရဲ့ဘာသာဝင်နှစ်ခုဖြစ်လာမဲ့ဆွန်နီနဲ့ရှီယာမွတ်စလင်တွေကြောင့်ကွဲပြားနေကြတာကိုပေါင်းစည်းသွားစေဖို့အထောက်အကူဖြစ်စေခဲ့တဲ့ဖြစ်ရပ်ကြီးတစ်ခုတွင်ခါလစ်ယာဇစ်ရဲ့တပ်ဖွဲ့တွေကတက်လိုက်တာကြောင့်ဟူစိန်ကွယ်လွန်ခဲ့တာပါ။အာနာရှင်အောင်ဆဒမ်ဟူစိန်ဤရက်ကိုအုပ်ချုပ်ခဲ့ချိန်ဆွန်နီမွတ်စလင်တွေကြီးစိုးခဲ့တဲ့ဆိုရလက်ထက်တုန်းကအာရှူရာထိမှတ်ပွဲတော်အများစုကိုပိတ်ပင်ကပ်တက်ခဲ့ပါတယ်။
ဥရောပသမဂ EU ထဲကနေဗြိတိန်နိုင်ငံခွဲထွက်မဲ့ Brexit လုပ်ငန်းစဉ်ရှေ့ဆက်နိုင်ဖို့ကြိုးပမ်းတဲ့အနေနဲ့ရွေးကောက်ပွဲတွေအစောတလင်ကျင်းပဖို့ပြောနေတဲ့ဗြိတိန်ဝန်ကြီးချုပ် Boris Johnson ရဲ့အစီအစဉ်ကိုဗြိတိန်လွှတ်တော်ကဒုတိယအကြိမ်ထပ်မံပယ်ချလိုက်ပါတယ်။ EU ခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်သူ့ရဲ့ခွဲထွက်ရေးအစီအစဉ်ကိုလွှတ်တော်မှာအများစုထောက်ခံမယ်နဲ့အတည်ပြုနိုင်ဖို့အတွက်ဝန်ကြီးချုပ် Johnson ကရွေးကောက်ပွဲတွေကိုအောက်တိုဘာလ15ရက်နေ့မှာစောကျင်းပဖို့လှုံ့ဆော်နေတာပါ။ဒါမဲ့ဂျာကိုလွှတ်တော်မှာဒီနေ့ပယ်ချလိုက်ပြီးတဲ့နောက်မှာပဲဝန်ကြီးချုပ်ကတော့အငင်းပွားစရာတွေရှိနေတဲ့သတင်းကားပဲဂျာဒီလွှတ်တော်ဆိုင်ရမှုကိုဒီကနေ့မှာပဲစတင်လိုက်ပါတယ်။လာမယ့်နှစ်အတွင်းမှာအစိုးရရဲ့ဥပဒေပြည့်ရေးအစီအစဉ်တွေကိုလွှတ်တော်မှာချပြဆွေးနွေးမယ့်အဲလီဇာဘက်ဘုရင်မကြီးနှစ်ပတ်လည်မိန့်ခွန်းပြောမယ့်အချိန်အထိလွှတ်တော်လုပ်ငန်းတွေကိုသတင်းကားပဲဂျာရက်ဆိုင်ထားမှာပါ။လွှတ်တော်ကသူ့ကိုဘယ်လုံနည်းတွေနဲ့ပဲတားမြစ်ပါစေ။သူကတော့အမျိုးသားအကျိုးစီးပွားကိုအခြေခံတဲ့သဘောတူညီချက်ရအောင်ကြိုးပမ်းသွားမှာပါလို့ဝန်ကြီးချုပ်ကပြောပါတယ်။အတိုက်ခံလီဘာပါတီကောင်းဆောင်ဂျယ်ရမီကော်ဗင်ကတော့ဝင်ကြီးချုပ်အနေနဲ့အစိုးရရဲ့တာဝန်မဖြစ်အောင်ကောင်းဆောင်နိုင်ဖို့အတွက်လွှတ်တော်လုပ်ငန်းတွေရက်ပြီးအချိန်ဆွဲနေတာတွေကိုတေချာစဉ်းစားသင့်တယ်လို့ပြောဆိုလိုက်ပါတယ်။ EU နဲ့သဘောတူညီချက်မရဘဲဗြိတိန်ခွဲထွက်မဲ့အစီအစဉ်ကိုဟန့်တားတဲ့ဥပဒေတရက်လွှတ်တော်မှာအတည်ပြုချမှတ်ခဲ့ပြီးဂျာကိုဘီယံမကြီးအဲလီဇာဘက်ကလည်းအတည်ပြုပေးခဲ့ပြီးတဲ့နောက်နိုင်ပိုင်းအကြံမှာပဲရွေးကောက်ပွဲတွေစောကျင်းပဖို့အစီအစဉ်ကိုလွှတ်တော်ကချမှတ်ပေးချလိုက်တာပါ။ဝင်ကြီးချုပ်ချွန်စင်ကတော့EU နဲ့သဘောတူညီချက်ရရမရရအောက်တိုဘာလ31ရက်နေ့နောက်ဆုံးထားခွဲထွက်နိုင်ရေးအတွက်ကြိုးပမ်းနေတာဖြစ်ပါတယ်ရှင
်။ VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 1695ဒိုင်နိုမီတာ32 kHz 9300ဒိုင်နိုမီတာ51 kHz 5885တို့ဖြင့်စနစ်တကျတွေမှာဒိုင်နိုမီတာ190 kHz 1505တို့ပြောထုတ်လွှင့်ပေးပါရစေ
။ဒီကနေ့အင်္ဂါညဘက်ဒီလိုနေ့ကိုဒါရိုက်ဆက်လက်ပြောပြနေပါရစေ။မြန်မာနိုင်ငံမှာငထမ်းရောဂါပြန့်နှံ့ဖြစ်ပေါ်တာကိုအာကာသတွေကနေခန့်မှန်းနိုင်မဲ့ဤပညာသစ်တစ်ခုကိုအမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ကတည်ထောင်ထုတ်လွှင့်နေပါရစေ။စီမတူတဲ့ငပြားယောဂါတွေတမျိုးရှစ်တော်အစဒေတာမှာပြန့်နှံ့ဖြစ်ပေါ်နေတဲ့အတွက်ဒီယောဂါကိုကမ္ဘာပေါ်ကနေလုံးဝပပျောက်သွားအောင်လှုပ်ဆောင်ရေးကြိုးပမ်းချက်တွေအဟံအတားဖြစ်နေချိန်မှာပဲ NASA ကအနည်းပညာတွေတည်ထွင်နေတာပါ။2050ပြည့်နှစ်ကြရင်ကမ္ဘာတဝန်းမှာငပြားယောဂါလုံးဝပပျောက်သွားရည်မှန်းချက်ဟာကြီးမားပြီမဲ့အောင်မြင်နိုင်ခြေရှိတယ်လို့ The Lancet ဆေးဘက်ဆိုင်ရာဂျာနယ်ထဲမှာပါတဲ့အစီအစဉ်တစ်ခုမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာငပြားယောဂါဖြစ်ပွားနှုန်းဟာ2010ပြည့်နှစ်ကနေ2019ခုနှစ်တွင်90ရာခိုင်နှုန်းကျော်ကျဆင်းသွားတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်တဲ့ကိန်းဂဏန်းတွေမှာတွေ့ရပါတယ်။ဒါဟာအများအားဖြင့်ခြေလက်ဒေသမှာကျန်းမာရေးဝန်ဆောင်မှုပိုကောင်းလာတာနဲ့ချင်းအန်ဒရယ်ကနေကာကွယ်နိုင်အောင်စီမံထားတဲ့ခြံတော်တွေပို့ပြီးတော့အသုံးပြုလာနိုင်တာကြောင့်ဖြစ်ပါတယ်။ဒါပေမဲ့လည်းမဲခေါင်ဒေသတွေကတခြားအင်းကြီးချင်းနိုင်ငံတွေနဲ့နှိုင်းယှဉ်ရင်တော့မြန်မာနိုင်ငံမှာငှက်ဖျားဖြစ်ပွားနိုင်တာမြင်မာနေစေပါ။ဆေးမတူတဲ့ငှက်ဖျားရောဂါမျိုးကွဲအများအပြားအရှိတောင်အစဒေသတစ်လျှောက်ပြန့်နှံ့နေပြီးဒီကနေ့တစ်ဆင့်တကမ္ဘာလုံးငှက်ဖျားရောဂါဖြစ်ပွားမှုနှုန်း90ရာခိုင်နှုန်းရှိနေတဲ့အာဖရိကတိုက်ဖက်ကူးစက်ပြန့်နှံ့သွားမှာစိုးရိမ်နေကြပါတယ်။ဒါကြောင့်ငပြားယောဂါပြန့်နှံ့တဲ့အခြေအနေမရောက်ခင်မှာသိနိုင်အောင်ဒီနေရာပြနောက်ဆုံးပေါ်အဆင့်မြင့်ဤပညာကို NASA ကအသုံးပြုတည်ထွင်နေတာဖြစ်တယ်လို့သိပ္ပံပညာရှင်တတရနာလူဘူတာက AFP သတင်းဌာနကိုပြောပါရယ်
။ဟောင်ကောင်ရင်းနဲ့ပတ်သက်လို့ American Congress လွှတ်တော်မှာဥပဒေတစ်ခုခုချမှတ်ဖို့ကြိုးစားတာမျိုးကိုလက်ခံမှာမဟုတ်ဘူးလို့ဟောင်ကောင်အုပ်ချုပ်ရေးမှူး Carrie Lam ကဒီကနေ့ပြောဆိုလိုက်ပါရယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့ကဟောင်ကောင်မှာရှိတဲ့ American ကောင်စစ်ဝင်ရုံးရှိရာကိုဟောင်ကောင်ပြည်သူ6မောင်းများစွာချိတ်ကပ်ခဲ့ကြပြီးဟောင်ကောင်လူ့အခွင့်အရေးနဲ့ဒီမိုကရေစီအဥပဒေကို American လွှတ်တော်မှာအတည်ပြုချမှတ်ဖို့တောင်းဆိုဆန္ဒပြခဲ့ကြပြီးတဲ့နောက်မှာအုပ်ချုပ်ရေးမှူး Lam ကအခုလိုကြုံပြန်ပြောလိုက်တာပါ။ကျိပနိုင်ငံတစ်ခုရဲ့လွှတ်တော်တရက်ကနေအခုကိစ္စမှာဆိုရင်တော့အမေရိကန်လွှတ်တော်ကနေဟောင်ကောင်ရေးကိုဝင်ရောက်ဆွတ်ဖက်တဲ့ဥပဒေတရက်ရေးဆွဲအတည်ပြုတာမျိုးဟာအထူးအုပ်ချုပ်ခွင့်ရဟောင်ကောင်အစိုးရအတွက်တော့လက်ခံနိုင်စရာမရှိဘူးလို့လမ်ကပြောပါရယ်။လွှတ်တော်တိုင်းဟာကိုယ်နိုင်ငံရဲ့ပြည်တွင်းရေးရာတွေကိုသာဆွေးနွေးကင်တွယ်တာမျိုးဖြစ်တဲ့လို့ဟောင်ကောင်ရဲ့အရေးကိုလည်းဟောင်ကောင်ကပဲကင်တွယ်တင်တယ်လို့ဟောင်ကောင်အကြီးအကဲလမ်ကပြောပါရယ်။တချိန်တည်းမှာပဲဟောင်ကောင်ပြည်သူတွေကိုလည်းအမေရိကန်ပြည်အောင်စုကတခုခုလှုပ်ဆောင်ပေးဖို့တောင်းဆိုနေတာတွေကိုရပ်တန့်ဖို့လမ်ကတောင်းဆိုလိုက်ပါရယ်။သူနဲ့သူ့အစိုးရအနေနဲ့သိမကြခင်မှာရက်ွက်တွေထဲအထိသွားရောက်ပြီးတော့ပြည်သူတွေနဲ့ဓာတ်ရိုက်တွေ့ဆုံဆွေးနွေးတာတွေလုပ်သွားမယ်ဆိုပြီးတော့လည်းဟောင်ကောင်အုပ်ချုပ်ရေးမှူးလမ်ကဟောင်ကောင်ဒေသခံတွေကိုအမှတ်ခံပြောဆိုခဲ့ပါတယ်ရှင်
။လာဘော်တော်ဘူးအိန္ဒိယနိုင်ငံကလွှတ်တင်လိုက်တဲ့လာတော်ရင်ဟာပြီးခဲ့တဲ့တင်ဘက်ကလာဘော်ဆင်းမှုကြိုးစားတာမောင်းမြင်ဖြစ်ပြီးတဲ့နောက်မြေပြင်နဲ့ဆက်သွယ်မရပဲပျောက်သွားတာကနေအခုဘယ်မှာရှိနေလဲဆိုတာသိရပြီလို့အိန္ဒိယအာကာသအေဂျင်စီကပြောပါတယ်။ ဒီကရမ်လာစင်းရင်ဟာစနေကလာရဲ့တောင်ပစွန်းပေါ်ပဲ2ကီလိုမီတာအကွာအထိရောက်နေပြီးတော့မှမြေပြင်ကထင်းချုပ်ရေးစခန်းနဲ့ဆက်သွယ်ပြတ်သွားတာပါ Chandrayaan 2အာကာသယာဉ်ဟာလာစင်းရင်ကိုပြန်တွေ့ပြီးဖြစ်ပေမဲ့ Vikram နဲ့ဆက်သွယ်ရတဲ့အထိတော့ဖြစ်သေးဘူးလို့အိန္ဒိယအာကာသသုတေသနအဖွဲ့ကဒီကနေ့ပြောပါတယ်အိန္ဒိယအာကာသအစီအစဉ်ရဲ့ဖခင်လို့သတ်မှတ်ထားကြတဲ့သိပ္ပံပညာရှင် Vikram Sarabhai ကိုဂုဏ်ပြုပြီးလာစင်းရင်ကိုနာမည်ပေးထားတာပါ
E-secret လို့ခေါ်ကြတဲ့ electronic secret တွေကိုမတောက်ကြဘူး American စစ်ဘက်ဆိုင်ရာအသင်း AMA ကတိုက်တွန်းလိုက်ပါတယ် American နိုင်ငံတော်ဝမ်းမှာအဆုတ်ရောဂါဖြစ်ပွားမှုပေါင်း450ရှိထားပြီးလူ9ဦးသေဆုံးရတဲ့အပေါ်ဒီ E-secret ကြောင့်ကိုတန်တရာရှိနေတာပါ E-secret တွေကို Federal အစိုးရအနေနဲ့ရှိန်ညှင့်ပြီးစီကံတင်ကြပ်ဖို့လဲအချိန်ဝါအကြီးဆုံးဆရာဝန်များအသင်းဖြစ်တဲ့ AMA ကအစားအစာနဲ့စေဝါဆိုင်ရာကြီးကြပ်ရေးအဖွဲ့ FDA ကိုတောင်းဆိုထားပါတယ်ဒီထဲမှာလူငယ်တွေကိုဆွဲဆောင်ရောင်းချနေတဲ့အရသာအမျိုးမျိုးနဲ့ e-cigarette တွေကိုချက်ချင်းပိတ်တင်ဖို့လဲပါပါတယ်ဒီတော့တွင်မှာပဲအကြီးဆုံး e-cigarette ထုတ်ကုမ္ပဏီဖြစ်တဲ့ Juul ဟာသူတို့ထုတ်လုပ်တဲ့ e-cigarette တွေရဲ့ဘေးရန်ရှိမှုနဲ့ပတ်သက်ပြီးအတိမပြုနိုင်တဲ့အချက်တွေကိုတရားမဝင်ပြောဆိုနေတယ်လူငယ်တွေကိုဥတီပြီးဈေးကွက်ဖြန့်နေတယ်လို့ဆွဆွဲပြီးအပြင်းထန်သတိပေးတဲ့စာရဆောင်ကို FDA ကတနင်္လာနေ့ကပေးပို့ချပါတယ်FDA ကပေးပို့တဲ့စာကိုတုံ့တက်နေပြီးအပြည့်အဝပူပေါင်းဆောင်ရွက်ပါမယ်လို့ထုတ်ပြန်ချက်တစ်ခုမှာဒီကုမ္ပဏီကပြောဆိုထားပါတယ်။ E-cigarette တွေဟာအရေးလုတ်ထားတဲ့နီကိုတင်ချက်ကိုအပူပေးပြီးတော့ဆလိငွေထွက်အောင်လုပ်တာပါ။ Cigarette အမျိုးအစားဟာဆလိငွေကိုရှူချိုက်တာလောက်အန္တရာယ်မရှိဘူးဆိုတာကျွမ်းကျင်သူအများစုကသဘောတူကြပေမဲ့လို့တမက်ရိုးကျ Cigarette တွေကိုတောက်တာချက် E-cigarette ကိုတောက်ရင်လုံးဝပြင်းမဖြစ်ဘူးဆိုတာကိုပြောနိုင်လောက်အောင်တော့သူတည်တနာပြုလေ့လာချတာအလုံလောက်မရှိသေးပါဘူးရှင်။
ကမ္ဘာပေါ်မှာကိုကိုကိုတက်တည်တက်တည်တဲ့သူနှစ်ဆင်8သိန်းလောက်ရှိနေတဲ့အကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့တနင်္လာနေ့ထုတ်အစီအစဉ်ကစားမှာဖော်ပြထားပါတယ်။ဒီတည်ဆုံးတဲ့ပမာဏဟာစစ်ကြောင်းဖြစ်စေ၊လူသားမှုတွေကြောင့်ဖြစ်စေ၊ရင်းနှားကင်ဆာကြောင့်ဖြစ်စေတည်ဆုံးတဲ့ပမာဏထက်ပိုများတယ်လို့အစီအစဉ်ကစားမှာဖော်ပြပြီးဒီလိုတည်ကြောင်းကြံစီတဲ့ကြေကွဲပွဲရာဖြစ်ပျက်တွေကိုဟန်တားနိုင်အောင်လှုံ့ဆော်ဖို့ WHO ကတိုက်တွန်းပါတယ်။2020ပြည်နှစ်နဲ့2026ခုနှစ်အတွင်းကမ္ဘာပေါ်မှာကိုကိုကိုတက်တည်တဲ့နှုန်းရော့ကျသွားခဲ့ပြီးမြဲကမ္ဘာလူကြီးတိုးလာတဲ့ရေတွဲရစက္ကန့်40ကိုတရောင်နှုန်းတက်တည်နေကြဆဲဖြစ်တယ်လို့ WHO ညွှန်ကြားမှုတို့ကကြေညာချက်ထဲမှာပြောထားပါတယ်။ကမ္ဘာနိုင်ငံအများစုမှာကိုကိုကိုတက်တည်တဲ့အမျိုးသားအစီအတွက်ကအမျိုးသမီးတွေထက်ပိုများတယ်ဆိုပေမဲ့မြန်မာနိုင်ငံအပါအဝင်ဘင်္ဂလားဒေ့ရှ်၊တရုတ်၊လီဆိုတိုနဲ့မော်ရိုကို၅နိုင်ငံမှာတော့ကိုကိုကိုတက်တည်တဲ့အမျိုးသမီးအစီအတွက်ကအမျိုးသားတွေထက်ပိုများတယ်လို့အစိုးရကမှဖော်ပြပါတယ်။အမေရိကတိုက်နိုင်ငံတွေကတော့ပြီးခဲ့တဲ့6နှစ်အတွင်းတည်ကြောင်းကြံစီမှုနှုန်း600ခန့်နှုန်းပိုများလာတဲ့ကမ္ဘာပေါ်မှာတက်တည်သူပိုတိုးလာတဲ့တခုတည်းသောဒေတာဖြစ်တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်ခင်ဗျာ
ပဲထိတ်တန့်ရောက်တဲ့တဲ့ကိုကိုကျော်ကျော်သိန်းနဲ့မခင်ဖြူတို့ကပြောပြသွားတာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်နာဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ပြသွားပါမယ်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကလာမယ့်16နဲ့18ရက်နေ့မှာရှမ်းပြည်နယ်ကျိုင်းတုံမြို့မှာငြိမ်းချမ်းရေးအတွက်တွေ့ဆုံဆွေးနွေးဖို့မြောက်ပိုင်းမဟာမိတ်လေးဖွဲ့ကိုဒီလ9ရက်နေ့နေ့စဉ်နဲ့ဖိတ်ကြားလိုက်သလိုမြောက်ပိုင်းမဟာမိတ်အဖွဲ့တွေဘက်ကတော့အခြားနေရာမှာတွေ့ဆုံဖို့တောင်းဆိုထားပြီးဒါကိုပြန်လည်ညှိနှိုင်းနေကြောင်းပြောပါတယ်။တစ်ချိန်တည်းမှာပဲရှမ်းပြည်နယ်ကိုကံကိုပိုင်းအုပ်ချုပ်ခွင့်ရဒေသလောက်ကိုင်းနဲ့ကုန်းချမ်းမြို့နယ်တွေမှာညမထွက်ရအမိန့်ထုတ်ပြန်တာတွေရှိပါတယ်။ရှမ်းပြည်နယ်ကနောက်ဆုံးရသတင်းတွေကို VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကိုယ်စားလှယ်အဖွဲ့နဲ့ KIO ကချင် PSLF တအံပလောင် MNDAA ကိုက AA ရခိုင်ဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဟာပြီးခဲ့တဲ့လကုန်ကကျိုင်းတုံမြို့မှာကျင်းပတဲ့ဆွေးနွေးပွဲသဘောတူညီချက်အရနောက်တစ်ကြိမ်ဆွေးနွေးပွဲကိုဒီလ16ရက်နဲ့18ရက်မှာကျင်းပဖို့သဘောတူထားတာပါဒီသဘောတူညီချက်အရကျိုင်းတုံမှာထပ်မံဆွေးနွေးဖို့ကိုအစိုးရကိုယ်စားလှယ်အဖွဲ့ကအဆိုပြုဖိတ်ကြားတာဖြစ်ပါတယ်ဒီဖိတ်ကြားမှုအပေါ်မှာမြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ PSLF တန်ပလောင်အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကအခုလိုပြောဆိုပါတယ်
။ဖိစာကတော့ကျွန်တော်ရပြီဖြစ်တယ်။တက်မယ်မတက်ဘူးဆိုတော့ကျွန်တော်လေးဖွဲ့ကဆက်ပြီးမှညီနိုင်မယ်။ဘာကြောင့်ဆိုတော့ဒီလူကဒီချိန်တုံမှာသဘီမတ်ပြီးမယ်လို့ပြောတယ်။ကျွန်တော်ကတော့မိုင်းလာမဟုတ်ရင်ပန်ဆာမှာမဟုတ်ရင်ဒီပြည်နိုင်ငံထက်ကမြို့မြို့တမျိုးအပြင်ပြီးအဆူပြူတယ်ဖမတ်ကောလိပ်ကျနေပြောတာပြတာဖြစ်တဲ့ဒီဒီကောက်ဆင်းနေဘဝမှာဒီတပည့်ကုဆလတ်တပည့်ဘူးကျွန်တော်တောင်းဆိုထားတာရှိတယ်ဒီပါတော့ဆိုတော့ဒီဒီလိုရပူတော့တကပြောနေမဲ့လူတယောက်ပါဖို့လိုရဒီစီစီနဲ့တဆောက်တည်နေလို့ရှင်တော့အလုံးမဖြစ်နိုင်ဘူးတော့အဲအဟုတ်ကျွန်တော်စိတ်မှညီနိုင်နေတော့ဖြစ်တယ
်ကချင်အဖွဲ့ကပြောရေးဆိုခွင့်ရှိသူဘုံမူကြီးညော်ဘူးကလည်း ကျွန်တော်ပြောလို့မရသေးဘူးမရသေးဘူးဆိုတာတော့ဟိုဆွေးရီးကွန်တီကဘယ်လိုဆုံးဖြတ်တယ်ဆိုတာကျွန်တော်ဘာမှမကြတိရဘူးခင်ဗျာတော့ပါတယ်ကျွန်တော်ထင်တာတော့ဟိုဆနစ်ချက်၃လောက်ဆိုတော့ဒီဟာထွက်မှာတော့ထင်ပါတယ်မြောက်ပိုင်းမှာမေးပွဲရီဘက်ကအချားနေရာကိုယူရီချေတာဟာသူတို့ကိုယ်စားလှယ်ရဲ့လုံခြုံရေးအတွက်ဖြစ်ကြောင်းပြောပါတယ် အစိုးရဘက်ကလာမယ့်ဆွေးနွေးပွဲမှာလက်နက်ကင်အဖွဲ့ကအစည်းအဝေးကိုယ်စားလှယ်တက်ရောက်ဖို့ဖိတ်ကြားထားတယ်လို့လုံခြုံရေးဆိုင်ရာကိစ္စတွေကိုလည်းတာဝန်ယူကြောင်းသူတို့ပေးပို့တဲ့ဖိတ်ကြားစာမှာဖော်ပြထားပါတယ်ဒီတိကျင်းဆွေးနွေးပွဲမှာအစိုးရနဲ့လက်နက်ကင်၄ဘွဲ့အကြားနှစ်ဖက်သဘောတူအပြည့်အစုံချုပ်ဆိုရေးနဲ့တက်နေရာချထားရေးစတာတွေကိုအလေးထားဆွေးနွေးကြမှာဖြစ်ပါတယ် ဒီလကိုရက်နေ့မှာပဲကိုကန့်ကိုပိုင်အုတ်ချွခွင့်ရဒေတာလောက်ကင်နဲ့ကုန်းချမ်းမြို့နယ်မှာလုံခြုံရေးနဲ့တရားဥပဒေစိုးမိုးရေးအတွက်ပုံမှန်တရား၄၄ညမထွက်ရအမိန့်ထုတ်ပြန်ခဲ့ပါတယ်ဒီထုတ်ပြန်ချက်မှာညာ၉နာရီကနေမနက်၅နာရီထိအပြင်ထွက်သွားလာတာမဟုတ်ဘူးလူ၄ယောက်တက်ပုံမစုဘူးတာမြင့်ချက်ကိုမလိုက်နိုင်ရင်တည်ဆဲဥပဒေအရပြင်းပြင်းထန်ထန်အရေးယူမယ်လို့လည်းဖော်ပြထားပါတယ် လောက်ကင်မျိုးအုတ်ချွေရေးအဖွဲ့နဲ့နီဆက်သူတူကတော့လောက်ကင်မျိုးအခြေအနေကိုအခုလိုပြောပါတယ်။တူကြီးတူကြီးရှိတယ်။အဲကြာပြီတော့အတိတ်ကမဟုတ်ပါဘူး။အရင်တန်းအရင်တန်းအဲအရင်ကနာနာရေးကနာရေးဒီကဘာမှမရှိဘူး။ရှင်ကောင်းပါတယ်ကောင်းပါတယ်။လောက်ကင်မျိုးနဲ့ရတက်ဖွဲ့ကိုမေးမြန်းရမှာဒီဂျင်ညာချက်ဟာအတိတ်ထုတ်ပြန်တာမဟုတ်ပဲနှစ်လတစ်ချိန်တက်တန်းတိုးတာဖြစ်ကြောင်းအမည်မဖော်လို့သူရေ င်ဖွဲ့တွေပါဝင်တဲ့မဟာမိတ်အဖွဲ့ကတော့ဩဂုတ်လ15ရက်နေ့ကပြင်ဦးလွင်နဲ့နောင်ချိုမြို့နယ်တွေအတွင်းမှာတိုက်ခိုက်တာတွေပြုလုပ်ခဲ့ပြီးနောက်ပိုင်းမှာမန္တလေးလာရှုမူဆယ်နဲ့တိန်ဒီကွန်းလုံစတဲ့လမ်းမကြီးတွေပေါ်မှာကားတွေပိတ်ဆို့တာတံတားတွေဖောက်ခွဲတာစတာတွေလှုပ်ဆောင်ခဲ့ပါတယ်ဒီလ2ရက်နဲ့6ရက်နေ့မှာတော့ထူးစစ်စင်တိုက်ခိုက်တာတွေရပ်ဆိုင်းကြောင်းနဲ့တလားကြာတစ်ဖက်သက်အပြည့်ရကြောင်းကြေညာခဲ့ပါတယ်အစိုးရတမ်ရော့ဘက်ကတော့ကချင်နဲ့ရှမ်းပြည်နယ်အတွင်းမှာစီးရေလှုပ်ရှားတာတွေကိုပြီးခဲ့တဲ့နှစ်ကုန်ကစတင်ပြီးရပ်ဆိုင်းကြောင်းကြေညာထားပြီးဒီကြေညာချက်တက်တန်းတိုးမြင့်မှုရဲ့နောက်ဆုံးရက်ကတော့ဒီလ21ရက်နေ့မှာကုန်ဆုံးမှာဖြစ်ပါတယ်
ကိုမိုးစောတင်ပြတော်ရပါရှင်တသက်ရှင်များရှင်အစိုးရကိုယ်စားလှယ်တွေတနိုင်ကလုံးအပြည့်ရသဘောတူညီမှု NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေဒီကနေ့ရန်ကုန်မြို့အမျိုးသားပြန်လည်တင်ပြရင်းနဲ့ငြိမ်းချမ်းရေးဘူဌာန NRPC မှာတွေ့ဆုံဆွေးနွေးခဲ့ကြရမှာသဘောတူညီမှုတွေရခဲ့တယ်လို့နှစ်ဖက်ကိုယ်စားလှယ်တွေကပြောပါတယ် NCA လမ်းကြောင်းသွားတဲ့နေရာမှာနှစ်ဖက်မကြေလည်ခဲ့တဲ့ကိစ္စတွေအပြင်ဘလို့ Federal စနစ်ပုံစံနဲ့သွားကြမလဲဆိုတာကိုဆွေးနွေးခဲ့ကြပြီးတော့2020ခုနှစ်နဲ့အဲ့ဒီနောက်ပိုင်းငြိမ်းချမ်းရေးကိစ္စတွေအဆင့်ဆင့်ဘလို့ဆက်သွားကြမလဲဆိုတာကိုဒီကနေ့ဆွေးနွေးခဲ့ကြတာပါဒီသတင်းစာရှင်းလင်းပွဲကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ကိုစောထက်ကပြောပြထားပါတယ်
ကရင်အမျိုးသားအစည်းအရုံး KNU အပါအဝင် NCA လက်မှတ်ရေးထိုးထားတဲ့အပြည့်အတိုင်းသားလက်နက်ကိုင်အဖွဲ့တွေပြီးခဲ့တဲ့ရက်ပိုင်းအတွင်းကြိုတင်ညှိနှိုင်းမှုတွေလုပ်ပြီးတဲ့နောက်ပိုင်းမှာဒီကနေ့ဆွေးနွေးပွဲဖြစ်လာတာပါဒီဆွေးနွေးပွဲတွေကလည်းရလာရဲ့နှစ်ဖက်အဆိုပြုချက်တွေကိုပြန်ပြီးညှိနှိုင်းလို့အဆင်ပြေအဆိုရင်ခံမှန်းထားတဲ့အတိုင်းလာမယ့်2020အစမှာပြည်အောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးကိုပြန်စတင်နိုင်လိမ့်မယ်လို့တိုင်းသားကိုယ်စားလှယ်ဖြစ်တဲ့နိုင်အောင်မငေးကဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါတယ်
ဆွေရဒီကရတဲ့အစုပြည့်ချက်တွေကျွန်တော်ယူသွားပြီးတော့ကျွန်တော်တို့ပြီးတဲ့အစုပြည့်ချက်ဆွေရကယူသွားဒီနှစ်ခုကိုကျွန်တော်တို့ပေါင်းစပ်ပြီးတော့ဘယ်ဟာကိုကျွန်တော်တို့နှစ်ဖက်စလုံးလက်ခံနေတဲ့အစုပြည့်ချက်ဖြစ်ရင် UPC ကဟိုကျွန်တော်ပြောသိထားတဲ့ဦးရက်တက်တော့ဖြစ်လာဖို့ရှိနေစီပါ
အစိုးရအနေနဲ့ကတော့ NCA လမ်းကြောင်းတိုင်းပဲဆက်သွားဖို့ရည်ရွယ်ထားရလို့တမတရုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကအခုလိုပြောပါတယ်။န
ောက်ပိုင်းဖော်ရင်းနဲ့လည်းသူ့ဖွဲ့နဲ့လည်းကျွန်တော်တို့ဘိုင်လန့်ဆွဲဟာမိုနီဆိုးလို့နောက်ဆက်အစီအစဉ်လမ်းမို့ဆိုတော့ဆွေးနွေးနေတာရှိတယ်။အချိန်ထဲမှာလည်းကျွန်တော်တို့ရောက်ပိုင်းလေးဘွယ်ပေါ့နော်။ဟို KIAC နဲ့လည်းဒီလေးဘွယ်နဲ့လည်းကျွန်တော်တို့မကြာခင်ဆက်ဆက်ဆက်ပုံမှာပြန်ပြုတ်ပြီးကျွန်တော်ဒီသဘောတူပါဘူးရှင်။အဲ့ဘွယ်နဲ့ကျွန်တော်ပိုင်နေပြန်သွားမယ်။ပိုင်နေတော့သွားပြီးရင်နောက်ဆင့်ကြရင်ဟိုကျွန်တော်တို့မှန်းလာတယ်နော်။လမ်းတစ်ဖက်တစ်ပိုင်းဆိုင်ရာကိစ္စတွေကျွန်တော်ဆက်ဆွေးနွေးဖို့လည်းရှိသေးတယ်။အဲ့ဒါတွေပြီးသွားရင်တော့နောက်ဆင့်ရတော့မှန်းစီလို့ဒါပါလားအဲ့မှာ NC နဲ့ဒီကျွန်တော်တို့စက်တောက်ဆက်ပေါ်ဆွေးနွေးမဲ့ခါရဲ့ဈာရင်းမှာပါရှိတယ်လို့ဒီလူစီတောင်းနေတဲ့ပတ်သက်တော့တက်ခွင့်လည်းမဖြစ်သွားရင်ဒီနေ့ချက်ကိုဥပဒေပြီးတော့မှာဖြစ်။ပြီးရင်လည်းဒီဘွက်တွေလည်းပြီးရင်တော့ NC လမ်းကြောင်းဆိုလို့ဆိုတော့တစ်သက်တော်တော်တော်တော်ကြီးဖြစ်တယ်ဆို။
ဒီနှစ်ဆွေးနွေးပွဲကိုမူလကစက်တင်ဘာ10ရက်နဲ့17ရက်နှစ်ရက်ကြာပြုလုပ်ဖို့စီစဉ်ထားပေမယ့်ဆွေးနွေးတာတွေမျှော်လင့်ထားတာတဲ့ပုံပြီးအဆင်ပြေခဲ့ရာကြောင်းတရက်ထဲနဲ့ဆွေးနွေးပွဲကိုအဆုံးသတ်လိုက်ရတာလို့ဆိုပါတယ်။
က ကိုဇော်ထက်တင်ပြတော်ရပါရှင်အခုတော့ရခိုင်ပြည်နယ်ဖက်ကသတင်းတပုတ်ဆက်ရအောင်ပါရခိုင်ပြည်နယ်မြေပုံမြို့နယ်ကန်းအောင်ကြီးမြို့နယ်ခွဲမှာတပ်ဖြတ်ခံထားတဲ့လူသေအလောင်းအလောင်းကိုဒီကနေ့မနက်တွေ့ရှိခဲ့တာနဲ့ပတ်သက်ပြီးတော့မြမတက်မတော်နဲ့အေးအေးရခိုင်လက်နက်ကိုင်အဖွဲ့သားဘသူလက်ချဲဆိုတာကိုအပြန်အလှန်ဆွဆွဲနေကြပါတယ်ဒေသခံလွတ်တော်ကိုစလဲရီကတရခံကိုရဲတပ်ဖွဲ့ကနေစုံစမ်းနေဆဲဖြစ်ပြီးတေမှုတေခင်ဖွင့်လာတယ်လို့ပြောပါတယ်မြေပုံမြို့နယ်မှာဒီလိုလက်တယ်မပေါ်ပဲလှုပ်ချံခံရတဲ့ဖြစ်စဉ်များလာနေတာကြောင့်စိုးရိမ်နေရတဲ့အခြေအနေကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်းအိမ်ကအခုလိုသတင်းပေးပို့ထားပါတယ်
။မြေပုံမြို့နယ်ကန်းလောင်ကြီးမြို့မဆေးမှာဒီနေ့မနေ့ပိုင်းလှုပ်ကြံတက်ဖြတ်ခံထားရတဲ့လူတွေလောင်းနှလောင်းတွေ့ရှိခဲ့ပေမဲ့လည်းတရခံကိုမဖော်ထုတ်နိုင်သေးဘူးလို့မြေပုံမြို့နယ်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေးသန်းကပြောပါတယ
်။ဒီနေ့မနေ့တဲ့သတင်းရပေါ့နော်။ဒီနေ့ရောက်ပေါ့နော်။ခြေရဒီမောင်လုံးနဲ့နေရာကတခါရတယ်အဲ့ဒီမှာဖြစ်တာမဟုတ်ဘူး။ညနေနေရာမှာဖြစ်ပြီးတော့အဲ့ဒီဒီလမ်းခွန်ဆုံးပေါ့။အဲ့နေရာမှာလာပြီးတော့ကောင်းဖြတ်ပြီးတော့ဖားလိုက်တော့အဲ့ဒီမှာတပြေဝါရဲပြီးတော့ဒါတက်ထိုင်ရရဲကလည်းစုံစမ်းလို့မရဘူး။ဒီမှုဒီခင်းနဲ့ပြန်တာ။အဲ့လိုဖြစ်ရင်မျိုးကတော်တော်များများအခုရှင်ခဏယောက်တူရှိပြီပေါ့နော်။ဒါနဲ့တယောက်မှောက်ကိုလက်ပေါ်ကိုတက်ဆိုင်ရကရှားပြီးတော့ဟိုပေါ်ထုတ်နေတာမရှိဘူးပေါ့နော်။အခုဖြစ်ချင်တာဆိုရင်ဒီတက်ခံကအထိတ်လန့်ပုံထုတ်နေကြတာပေါ့။
2018နဲ့2019ခုနှစ်အတွင်းမြေပုံမြို့နယ်တွင်းမှာအခုလိုလက်သက်မပေါ်ပဲလှုပ်ကြံခံရလို့ဒေသသူ9ဦးရှိပြီလို့ဦးဖေတန်းကပြောပါတယ်။လှုပ်ကြံတက်ဖြတ်ခံရသူနှူးကတော့ကန်းဆောင်ကြီးမြို့ကဥညင်ကြီးထွေးနဲ့အမ်းမြို့နယ်တဲကန်းထောင်ကျေးရွာသားဦးမောင်လုံးတို့ဖြစ်ကြပါတယ်။ဒီလှုပ်ကြံမှုဟာရခိုင်လက်နက်ကန်အေအေဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ယူဆကြောင်းအနောက်ပိုင်းတိုင်းစစ်တနာကျုပ်ဘူမူကြီးဝင်းစောဦးကလည်းစွပ်စွဲထားပါတယ်။
ညမှာတော့ကန်းထောင်ကြီးပေါ့နော်။ဘာမှအပြစ်မရှိတဲ့အော်ရခိုင်တောင်ကိုတော့ဟောလာဖြတ်သွားတယ်ပြောတယ်နော်ကောင်းဖြစ်စီဖြတ်သွားတယ်အဲ့တော့လိုက်ဆောင်ရတယ်ဘယ်ကောင်ဖြတ်သွားလဲအေးလက်ချက်ပဲပြုနေတာပဲသူတို့အမိန်ငါတင်လာလို့နော်သူတို့ရဲ့လုံရက်တွေကိုမထောက်ခံတဲ့ကောင်တွေလိုက်တန်နေတာရှိရဲ့အေးကနော
်တမတော်ရဲ့ဆွဆွဲချက်ပေါ်အေးအေးပြန်ကြားရေးတာဝန်ခံခိုင်တုခကတော့၎င်းတို့ဖွဲ့လက်ချက်မဟုတ်ကြောင်းညှင်းဆူခဲ့တယ်လို့မြန်မာစစ်တပ်ရဲ့လက်ချက်ဖြစ်ကြောင်းပြန်လည်ဆွဆွဲပါတယ
်ကျွန်တော်တို့နဲ့လုံးဝပတ်သက်မှုမရှိဘူးကြမျိုးပေါ်ပါနေပြီးတော့အခုလိုမျိုးဒီလက်ချက်ချက်ပေါ်ချက်မှုခေါင်းခြားတဲ့အနေအထားမျိုးဖြစ်တယ်ဆိုတဲ့ဥစ္စာနော်အဲ့ဒီမှာအုတ်ချိုးရေးပါဝင်ယူထားတဲ့အခွင့်အရေးတွေရပါဝင်ပတ်သက်မှုမရှိသေးနဲ့ဒါဘယ်လိုမှအော်မဖြစ်နိုင်တဲ့ကိစ္စကြဒီလိုပတ်သက်ပုံစံမျိုးဆိုတော့အရင်ဒီကြောင့်ခဲ့တဲ့2000ကရန်ချောင်းတိုက်ပွဲကလာတဲ့ညလေးပဲဟိုလောကမတောင်မှတိုက်ပွဲတွေကလာတဲ့ညလေးပဲဒီလိုပြည့်တဲ့အရာတော်တွေနဲ့ဒီမှာစကားလာနေပြီးတော့ဖန်စီပြီးတော့မှကျဲဆဲဆဲဒီတိုက်ပွဲကြီးတွေတားခဲ့တဲ့မှတ်တမ်းတွေတော့ရှိကြပါခုတန်းတောင်းကြီးလာဖြစ်တဲ့ဥစ္စာကဒီမှာစစ်တပ်ကလောက်တာအလုံးဝဖြစ်နိုင်တဲ့ကျွန်တော်တို့အဲ့လိုပဲမှတ်စုပြုချင်တာရှိတယ်ဗျ
မြေပုံမြို့နယ်တွင်မှာဒေလိုတက်ပြခံရတာများလာနေတာကြောင့်ဒေသခံတွေစိုးရိမ်စိတ်တွေညစ်သက်လာနေတယ်လို့တက်ဆိုင်ရာအာဏာပိုင်တွေကလည်းလက်သက်အမှန်ကိုဖော်ထုတ်နိုင်ခြင်းမရှိသေးပါဘူ
းသမားတို့ပြည်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားတည်လက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိတ်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိတ်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bamiset@news.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
VOA ကိုစာရေးသားပေးပို့ကြဖို့တောသားရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါရစေ။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မဖဲဆက်ရအောင်ပါ။9/11 September 17ရက်အကြံဖတ်မှုကြီးအပြီး18နှစ်အကြာဒီကနေ့မှာကမ္ဘာစစ်အုံစီဟာဆက်လက်မြင့်တက်နေဆဲဖြစ်ပါတယ်။ မနက်ဖြန်မှာကြားရောက်မယ်အမေရိကန်နိုင်ငံတွင်လူပေါင်း၃,000နီးပါးသေခဲ့ရတဲ့အယ်ကိုင်ဒါအကြမ်းဖက်မှုနှစ်ပတ်လည်နေ့ဝမ်းနဲ့အမတ်တရားပေါ်ရေးကျင်းပဖို့ပြင်ဆင်နေကြမှာစတော့ခုံးနိုင်ငံကညီညာရေးသူဒေသနာအဖွဲ့ကအခုလိုထုတ်ပြန်လိုက်တာပါ။ဘာကြောင့်အခုလိုဖြစ်ရပြီးတော့ဘလို့အရေးပါမှုတွေရှိနေတယ်လဲဆိုတာကိုပင်ဒကွန်စစ်ဌာနချုပ်ကနေ
ထောင်ကူဝါရှိတဲ့ရှိခွနဲ့ကတည်းကကမ္ဘာစစ်တုံးစီတွေကိုကောက်ယူခဲ့တဲ့ဒီစတော့ဟ ோம் နိုင်ငံတကာညီညာရေးသူတေသနာအဖွဲ့ကပြည်ထောင်စုမှန်ကကျွန်တော်တို့တွေးနေရတဲ့သတိပေးအချက်ပြမှုတွေကတော့တကယ်တမ်းစစ်ပွဲကိုဥတည်နေတဲ့အနေအထားမျိုးတော့မဟုတ်ပါဘူး။ဒါပေမဲ့တကယ်ကိုအနီးကပ်စောင့်ကြည့်ဖို့လိုနေတဲ့အနေအထားမျိုးပါ။တကယ်က1998年，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国的军事力量在阿富汗的占领下，美国
ှိမြောက်နိုင်သေးတဲ့ကမ္ဘာအင်အားကြီးနိုင်ငံအဆင့်ရောက်နိုင်ဖို့လုံပန်းနေတဲ့နိုင်ငံနှစ်နိုင်ငံရှိနေပါတယ်။အမေရိကန်ကျိုးစီးပွားအတွက်သာမကကျွန်တော်ရဲ့မိဖက်မဟာမိတ်တွေအတွက်ပါခုလိုအဆင့်တကယ်ဖြစ်လာမှာကိုလုံးဝမလိုလားပါဘူ
း။အမေရိကန်အနေနဲ့ကမ္ဘာ73စီ3ပုံ2ပုံကျော်အထိသုံးဆွဲထားပြီးစစ်လျင်တင်သင်္ဘောကြီး7စီအင်အားကြီးနျူကလ িয়ার လက်နက်နောက်ဆုံးပေါ်တိုက်လေရင်နဲ့စစ်တီအင်အား2.3%ပိုင်ဆိုင်ထားတာကြောင့်အကြီးအမားဆုံးတက်အဖြစ်ကျွမ်းကျင်သူတွေကသတ်မှတ်ထားပါတယ်ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းက Bradley Brownman က
I think sometimes there's a tendency to make Russian
ချက်မရတဲ့ခါတလေမှာရုရှားနဲ့တရုတ်ကိုအေးအမအင်အားကြီးသူတွေဖြစ်ထင်ကြီးသွားတတ်ကြပါတယ်ဒါပေမဲ့သူတို့ကအလောက်လည်းမဟုတ်ပါဘူးပြည်ပကစစ်ပွဲတွေဖြစ်လာရင်ကျွန်တော်တို့အခွင့်ကောင်းယူနိုင်တဲ့တကယ့်အားနည်းချက်တွေသူတို့မှရှိနေပါတယ်ဒါပေမဲ့ကျွန်တော်တို့တည်အားတာရဲ့ခဏရည်လည်းသူတို့မှရှိပါတယ
်တရုတ်အနေနဲ့လည်း1990ခုနှစ်တုန်းကကမ္ဘာစစ်သုံးစီးရဲ့နှစ်ရာခိုင်နှုန်းကိုသုံးခဲ့ရကနေအခု14ရာခိုင်နှုန်းအထိတိုးသုံးနိုင်တဲ့ဒုတိယကမ္ဘာစစ်အသုံးစရအကြီးဆုံးနိုင်ငံဖြစ်လာနေပါပြီ။လွန်ခဲ့တဲ့10စုနှစ်အတွင်းလေရင်တင်သင်္ဘောကြီးနှစ်ဆင်းဆောက်ခဲ့ပြီးနောက်တတိယတစ်စီးကိုဆက်ဆောင်နေကသူ့ရဲ့နောက်ဆုံးပေါ်တိုက်လေရင်တွေလည်းရှိနေပြီးစစ်တီအင်အား2.5%အထိရှိလာပါပြီ။ဒါအပြင်အပန်ထက်5ဆမြန်တဲ့ hypersonic လက်နက်တွေပါဝင်နည်းပညာသူတွေမှလည်းရင်းနှီးမြှုပ်နှံထားပါတယ်။ Stockholm သုတေသနအဖွဲ့ကဝစီမန်ကတော့
That will be perceived as a threat by its neighbors.
ဒါရီကြောင့်အင်းနီဂျင်နိုင်ငံတွေဘက်ကချိန်ချောက်မှုအဖြစ်ခံစားရနိုင်ပါတယ်။ဒီပေါ်အင်းနီဂျင်တွေဘက်ကတုံ့ပြန်လုံဆောင်မှုတွေရှိလာပါလိမ့်မယ
်။ဥပမာအနေနဲ့အိန္ဒိယကစစ်သုံးစရိတ်ကို3နှစ်အတွင်းဒေါ်လာ17ဘီလီယံကျော်အထိတိုးသွင်းခဲ့ပြီးကမ္ဘာစစ်သုံးစရိတ်အများဆုံးသရုပ်ထနိုင်ငံဖြစ်လာပါပြီ။ရုရှားအနေနဲ့ကတော့2018ခုနှစ်မှာကမ္ဘာစစ်သုံးစရိတ်အများဆုံးစစ်စမားမြောက်နိုင်ငံဖြစ်ကနေကြာဆင်းလာခဲ့ပေမဲ့2018ခုနှစ်မှာဂျော်ဂျီယာနိုင်ငံကိုဝန်တိုက်ခဲ့တာနဲ့2014မှာယူကရိန်းတစ်စိတ်တစ်ပိုင်းကိုဆွဲသွင်းခဲ့တာကြောင့်နေတိုးအတွက်စိုးရိမ်စရာဖြစ်ခဲ့ပါတယ်။29နိုင်ငံပါတဲ့နေတိုးစစ်သုံးစီကဒေါ်လာဘီလီယံ963ထိရှိပြီး2018ခုနှစ်ကမ္ဘာစစ်သုံးစီရဲ့53ရာခိုင်နှုန်းထိဖြစ်ပါတယ်။ဒီသုံးစီကသူတို့ GDP ရဲ့2ရာခိုင်နှုန်းစစ်သုံးစီထည့်ရမယ်လို့အမေရိကန်ရဲ့ဆက်ဖီအားပေးမှုအောက်မှာပိုတိုးလာနိုင်ပါတယ်။နိုင်ငံတိုင်းကအဆိုးဆုံးစစ်ဖြစ်နိုင်ခြေကိုမှန်းပြီးပြင်ဆင်ကြတာကြောင့်နိုင်ငံတွေအကြားပဋိပက္ခတွေကလည်းအကြီးအကျယ်ထိခိုက်ပျက်စီးမှုကြီးတွေဖြစ်လာနေတာကိုကမ္ဘာအင်အားကြီးနိုင်ငံတွေကသိထားပြီးသားဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာတဝမ်းစစ်သုံးစိတ်တွေမြင့်တက်လာနေတဲ့အကြောင်းကလဘပတင်းပြဖို့ထားတာကိုကိုဝင်းမင်းကပြန်ပြီးတော့တင်ပြသွားတာပါရှင်။ PO မြန်မာပိုင်းအစီအစဉ်ရဲ့ Asia Set 7ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကို Intel Set 17နဲ့ Mia Set 3ဂျိုရုတွေကနေဂျွန်လ3ရက်နေ့ကစပြီးတော့ပြောင်းလဲထုတ်လွှင့်ပေးနေပါပြီ။စလုံးပေါင်းတွေကတော့ INTEL SAT 17နဲ့ MEA SAT 3တို့ဖြစ်ပါတယ်။ညနေပိုင်း Radio အစီအစဉ် PP ချင်း9နာရီနဲ့9နာရီခွဲထိထုတ်လွှင့်ပေးနေတဲ့ PO မြန်မာပိုင်းရဲ့ရုပ်သံထုတ်လွှင့်ချက်တွေကိုတည်းထုတ်လွှင့်ခြင်းနဲ့တပြင်းကြီးကြည့်ရှုနားဆင်နိုင်ကြပါလိမ့်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ10ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ19 25နဲ့30နှစ်အပြင်လိုင်းလက်မီတာ190ရုပ်ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုတော့ American နိုင်ငံရဲ့အကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်။
အာဖဂန်နစ္စတန်မှာတာလီဘန်ဖွဲ့ကဂျမ်းဖက်တိုက်ခိုက်မှုတွေဆက်ပြီးကျူးလွန်နေတဲ့အတွက်အမေရိကန်နဲ့တာလီဘန်ကြားရင်းချမ်းရေးစစ်ဆင်ညှိနှိုင်းမဲ့အစီအစဉ်ဖြတ်သိမ်းလိုက်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကကြေညာပါတယ်။အာဖဂန်သမ္မတနဲ့တာလီဘန်ဘက်ကအဓိကခေါင်းဆောင်တွေအမေရိကန်သမ္မတရဲ့ကန်ဒေးဗစ်အဗန်ပြေစခန်းမှာတွေ့ဆုံမဲ့အစီအစဉ်တက်ပြသွားခဲ့တာပါ။တာလီဘန်နဲ့ညှိနှိုင်းနေတဲ့အမေရိကန်စစ်ဆင်ရေးမှုကိုလည်းပြန်လာဖို့ခေါ်လိုက်တဲ့အကြောင်းနိုင်ငံသားရေးဝန်ကြီးမိုက်ဖွန်ဘီယိုကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြမ်းဆုံးစစ်ပွဲဆုံးသတ်ရေးအစီအစဉ်ရှေ့တွမရအနေထားကိုရောက်သွားပါတယ်။ဆာသာဘေးနေကကဘူးမျိုးကကာဗွန်ခွဲတက်ခဲမှုအတွင်းအမေရိကန်စစ်သားတယောက်ပါဝင်လူ၁၂ယောက်သေဆုံးခဲ့ပါတယ်။ဒီတက်ခဲမှုကြောင့်ပဲတာလီဘန်နဲ့ဆွေးနွေးပွဲအစီအစဉ်ကိုသမ္မတထရန့်ကပယ်ဖျက်ခဲ့တာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ဘီယိုကတော့သမ္မတထရန့်ရဲ့ဆုံးဖြတ်ချက်ကိုထောက်ခံတဲ့အကြောင်း ABC ရုပ်သံကိုခုလိုပြောပါတယ
်။ We've got to get it right.We've got to protect American national security interests so the terror can never strike again from Afghanistan.
ကျွန်တော်တို့လုံးသိနာကိုမှန်မှန်ကန်ကန်လုပ်ရပါလိမ့်မယ်။ဂျမ်းဖတ်သမားတွေအာဖဂန်နေတဲ့ကနေတောင်ပြန်မတိုက်နိုင်အောင်အမေရိကန်ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးအကျိုးစီးပွားကိုကာကွယ်ရပါလိမ့်မယ်။တစ်ချိန်တည်းမှာအနည်း20လောက်အမေရိကန်ဘက်ကတန်ဖိုးရှိတဲ့ပိုင်ဆိုင်မှုတွေနဲ့သွေးတွေပေးဆက်ခဲ့ရတာယုံနေသွားအောင်လုပ်ရပါလိမ့်မယ်
။အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်တွေကိုပြန်လည်ရုပ်သိမ်းဖို့အမေရိကန်ပြည်ထောင်စုကပြင်ဆင်နေတဲ့တစ်ချိန်တည်းမှာပဲတာလီဘန်ဖွဲ့နဲ့ငြိမ်းချမ်းရေးသဘောတူညီချက်ရအောင်လဲလာနေချီဆွေးနွေးနေကြတာပါငြိမ်းချမ်းရေးအတွက်မူအဖြစ်သဘောတူညီချက်ရနေတဲ့အချိန်မှာပဲတာလီဘန်ဘက်ကဂျမ်းဖက်တက်ခဲမှုတွေတိုးပြီးတော့လှုပ်လာခဲ့ပါတယ်အမေရိကန်တက္ကသိုလ်အာဖဂန်ရေးရာဌာနကြီးကဒေးဗစ်ဆစ်နီကတော့ Skype ကနေခုလိုပြောပါတယ
် If the Taliban had reacted to this draft agreement by stopping attacks then I think we would be having
သဘောတူညီချက်မူကြမ်းကိုတာလီဘန်တွေဘက်ကလက်ခံပြီးတော့တိုက်ခိုက်တာတွေရပ်ဆိုင်မယ်ဆိုရင်ဒီနေ့ဒီအချိန်မှာတိုးတက်မှုတွေရှိနေပြီလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့တာလီဘန်တွေဘက်ကဒိုဟာသဘောတူညီချက်ကိုလက်ခံနေပြောပြီးတော့အာဖဂန်မြေမှာတိုက်ခိုက်တာတွေတိုးလို့လာပါတယ်။ဒါကြောင့်ငြင်းငြင်းရေးကိုတကယ်လူကျင်တာဟုတ်မဟုတ်မေးခွန်းထုတ်ရမလို့ဖြစ်လာပါတယ်
။2000ခုနှစ်စက်တင်ဘာ17ရက်အမေရိကန်ပြည်ထောင်စုဂျမ်းဖက်တိုက်ခိုက်ခံရတဲ့နှစ်ပတ်လည်နေ့မတိုင်ခင်လေးမှာပဲတာလီဘန်နဲ့ကန်ဒေးဗစ်သဘောရဲ့ဗန်းပြေစခန်းမှာကျင်းပမယ်ရှိုးဝဲငင်းကြေးဆွေးနွေးပွဲပယ်ဖျက်လိုက်တဲ့အကြောင်းသမ္မတထရန့်ကတွစ်တာမှာရေးခဲ့တာပါ။သမ္မတရဲ့ Republican Party ကအောက်လွှတ်တော်အမတ်ထူးကတော့တာလီဘန်တွေကအမေရိကန်ပြည်ထောင်စုကိုလာစရာအကြောင်းမရှိဘူးဆိုပြီးတွစ်တာကလည်းတုံ့ပြန်ရေးပါတယ်။အာဖဂန်ဆိုရဘက်ကလည်းဆွေးနွေးပွဲပယ်ဖျက်လိုက်တာကိုသဘောတူတဲ့အကြောင်းပြောပါတယ်။အာဖဂန်သမ္မတအာရှက်ဂန်ဒီရဲ့ပြောရေးဆိုခွင့်ရှိသူဆာဒစ်ဆာဒကီကခုလိုပြောပါတယ
်။ What the president has said the president of the United States in his tweetSo he has called off
American Tamra Pak ga siwe ko khat tain lai de chaung Twitter ma yee ba de. Pi lo siwe ma lou phit daw mu lo Tamra ga phyo ba de. Di pyo so jet ga Afghanistan myo daw ga soe mu ri yo Washington DC ga shi ni de soe mu ri ko ba tin han ni de lo chano lo akai ma yong ji ba de.
American nagan jae win ji Mike Pompeo ga daw Taliban jet phe phwe a la na chi sei set khe da ri ko
When we saw this activity, when we saw this action, when we were closing in on a solution and closing in on opportunity for the president
to actually
ဒီလိုအကျဉ်းစရိုက်ကိုအသိအမှတ်ပြုတာမျိုးအားပေးတာမျိုးမဖြစ်သင့်ဘူးလို့ပြောတာပါ။ဒါကြောင့်သမ္မတထွန်းကပြောတယ်။ဒေါ်လောက်ပြီးငါတို့ဆက်မလုပ်တော့ဘူးတဲ့။ဒီလိုအကျဉ်းစရိုက်ကိုအသိအမှတ်ပြုတာမျိုးအားပေးတာမျိုးမဖြစ်သင့်ဘူးလို့ပြောတာပါ။လောလောဆယ်မှာတာလီဘန်အဖွဲ့နဲ့စစ်သက်ဆွေးနွေးပွဲကြီးရဆိုင်သွားသလိုထောင်နဲ့ချီတဲ့အမေရိကန်တပ်သားတွေအာဖဂန်နစ္စတန်ကပြန်ရု
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထိုက်ဦးကတင်ပြသွားတော့ပါရှင်အခုတစ်ခါမှာတော့ထုတ်လွှင့်သူမှခင်ဖြူရင်းနဲ့အတူကိုသားညို့ဦးစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုက်ဆွေးနွေးခံကိုနားဆင်နိုင်ရပါပြီရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုက်စီစဉ်ကနေကိုကြိုဆိုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တရုတ်နိုင်ငံရဲ့မြန်မာညီညာရေးမှာပတ်သက်မှုပါပြည်ကြရရတွေ့တွင်အစိုးရကုစလေတွေနဲ့ဒီမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေပြည်ရည်ဆွေးနွေးတဲ့အခါမှာနှစ်ဖက်အပြည့်ရည်ဆွေးနွေးမှုကိစ္စတွေမှာတရုတ်နိုင်ငံကိုပါဝင်စေဖို့ဆိုပြီးတော့မြောက်ပိုင်းအဖွဲ့တွေဘက်ကအဆိုပြုတာမပြေမလည်ဖြစ်ရတယ်လို့သိရပါတယ်။မြန်မာနိုင်ငံညီညာရေးလုပ်ငန်းစဉ်အထူးပြုတော့ဒီမြန်မာပြည်မြောက်ပိုင်းတရုတ်နယ်စပ်ကတိုင်းသာအဖွဲ့စည်းတွေရေးကိစ္စမှာတရုတ်နိုင်ငံဘက်ကခုနောက်ပိုင်းမှာအတော်လေးကိုထိသေးဝင်ဝင်ပါဝင်ပတ်သက်လာတာတွေ့ရပါတယ်။အထူးပြုဒီမြောက်ပိုင်းအဖွဲ့စည်းတွေကိုခေါ်ပြီးတော့တွေ့တာမျိုးတွေလုပ်ပါရဲ။နောက်အစိုးရနဲ့လည်းတွေ့ပြီးတော့ဒီမြောက်ပိုင်းအထူးပြတရုတ်နယ်စပ်ကိစ္စတည်ငြိမ်ကိစ္စနဲ့ပတ်သက်ပြီးပြောဆိုတာရှိပါတယ်။ဒါကြောင့်မို့ဒီမြန်မာညီငယ်ရေးလုပ်ငန်းစဉ်မှာအခုလိုမျိုးအိမ်ကြီးတရုတ်နိုင်ငံကအခမ်းကဏ္ဍတစ်ခုလိုမျိုးပါဝင်လာတာဟာညီငယ်ရေးလုပ်ငန်းစဉ်တွေအတွက်အလားလာကောင်းဖြစ်ပါရဲ့လားဆိုတာကိုတော့ကျွန်တော်ဒီညတည်းဒီလိုက်မှာဆွေးနွေးသွားမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့DPNS လူပောင်တစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မူဇော်ဖြစ်ပါတယ်။နောက်တူကတော့မြန်မာရေလေးလာသူဖြစ်ပါတယ်အရင်ရှမ်းပြည်နယ်ကပြည်သူလူထုကိုယ်စားလှယ်ဟောင်းတူလည်းဖြစ်ပါတယ်ဥယျာထွန်းမှာနှစ်ဦးစလုံးတော့အရင်လုံးဥယျာထွန်းကတော့လေလိုင်းပေါ်ကိုရောက်နေပြီဖြစ်ပါတယ်ခင်ဗျာကျွန်တော်အရင်လုံးဥယျာထွန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဥယျာထွန်းကြားပါရလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ကျွန်တော်ခုနကမြောက်ပိုင်းကိစ္စနဲ့ပဲဥယျာထွန်းကိုရင်မေးလိုက်ချင်ပါတယ်ရှမ်းပြည်နယ်လည်းနဲ့လည်းသက်ဆိုင်နေတော့အခုမြောက်ပိုင်းကိစ္စမှာပြောရမယ်ဆိုရင်တရုတ်နိုင်ငံကတော်လေးတည်တည်ဝင်ဝင်ပတ်သက်နေပါတယ်ခုနကမြောက်ပိုင်းဖွဲ့တွေကိုခေါ်ယူဆွေးနွေးရမျိုးတွေမြောက်ပိုင်းဖွဲ့တွေဘက်ကပြောရတော့တချို့မြောက်ပိုင်းဖွဲ့စည်းတာဝန်ရှိသူတွေထူးထူးတရားနယ်ဘက်ကပြောတာတော့သူတို့ကိုဖိအားပေးတယ်ပေါ့နော်အစိုးရနဲ့ညှိဖို့ဆိုတာသဘောမျိုးပြောပါတယ်။နောက်တစ်ဖက်မှာဆူရကဥကြတင်းဆူတို့ဘက်ကိုလည်းတရုတ်နိုင်ငံသွားပြီးတော့ဒီကိစ္စတွေပြောတာရှိပါတယ်ခင်ဗျားတို့တွေ့ဆုံဆွေးနွေးရလဲလုပ်နေတာရှိပါတယ်။အဲ့တော့မြောက်ပိုင်းကိစ္စဒီနေရေးလုပ်ငန်းစဉ်တွေမှာတရုတ်ကအတော်လေးအခုနောက်ပိုင်းထဲဝင်ပတ်သက်လာတာနဲ့ပတ်သက်လို့ရဲ့ထွေအမြင်ကိုအရင်ဆုံးသိကြပါတယ်ခင်ဗျာ
။မှန်ပါတယ်အခုနောက်ပိုင်းမှာတရုတ်ကထဲထဲဝင်ဝင်ပြောင်းပေါ့လေဒီရေရေလောင်လောင်ကဘာတိအဲ့လိုပါဝင်ပတ်သက်လာရတဲ့အဓိကအကြောင်းတစ်ခုကတော့သူကအရင်တုန်းကဒီကျွန်တော်တို့ဝင်းဒိုဦးနုလက်ထက်တုန်းကသူတို့ချက်မှတ်ခဲ့ပြီးတဲ့ငင်းညမ်းစွာအတူရှင်တွဲနေထိုင်ရေးလူကြီး၅ချက်ပေါ့နော်သူတို့ရဲ့ဒီလိုဝင်ရောက်မဆက်ဖက်ရေးဆိုတဲ့ဟာပေါ့အဲ့ဒီငញ្ញန်းစွာအတူချင်းတဲ့နေတိုင်းလူကြီး၅ချက်ကိုသူတို့ကအခုပယ်လိုက်ပြီတရုတ်ပြည်ကအခုပြောနေတာကတော့အဲ့ဒီဒီတခြားနိုင်ငံတွေရဲ့ပြည်ရင်းရေးကိစ္စတွေမှာလည်းတက်ကြွတဲ့เนาะကျွန်တော်တို့ဒီအပြည့်သဘောထောင်တဲ့ဘက်ကနေပြီးတော့ပါဝင်ပြီးတော့ဆက်ဖက်ရေးဆိုတဲ့သဘောမျိုးပေါ့เนาะအဲ့လိုသူတို့ကမူချလိုက်တယ်ဆက်လက်တော့ပြောချင်တာကတော့ကျွန်တော်တို့လိုဟိုအင်ဂျင်ဆိုင်နိုင်ငံအရင်ကတမိုင်းကြောင်းအရာလဲသူတို့ဒီဝင်ရောက်ပတ်သက်ဆွတ်ဖက်ခဲ့တဲ့အတွက်ကြောင့်မလို့ဒီမလင်းကျန်းနိုင်တဲ့တပ်နာတွေဒီဆက်ပြီးတော့ဖြစ်နေတဲ့ဒေတာတွေပေါ့နော်အဲ့လိုနေဒေတာတွေမှာဆိုလို့ရှိရင်သူတို့ဝင်ပါမှာပဲသူတို့ကဝင်ပြီးတော့ဖြည့်ရှင်းပေးမှာပဲအဒီဟာတွေကပြင်းပြင်းနိုင်မယ်ဆိုတဲ့သဘောထောင်တာပေါ့လေအဲအဲ့တော့ကျွန်တော်တို့နိုင်ငံအနေနဲ့တိုက်ရိုက်ပြောရမယ်ဆိုလို့ရှိရင်တော့ဒီမြောက်ပိုင်းမှာရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကတော့စေကြတဲ့သူတို့ရဲ့ဒီထောက်ပံ့မှုပေါ့နော်သူတို့ရဲ့ဒီအားပေးမှုနဲ့အများကြီးထိုင်နေတော့သူတို့ဝင်ရောက်ပြီးတော့ဒီအဲမှာဒီပါမယ်ဆိုရင်အပြည့်သဘောလဲထောင်မယ်နောက်တစ်ခုကစေတနာလဲမှန်မယ်ဆိုလို့ရှိရင်တော့ကြည့်ရရောက်ကိုင်းနိုင်ရဲဆိုတာကတော့အမှန်ပဲဖြစ်ပါလိမ့်
ဟုတ်ကဲ့ကျွန်တော
်ဟုတ်ကဲ့ပြောပါဦးကျွန်
တော်တို့အနေနဲ့စေတနာကစေတနာကမမှန်ဘူးကျွန်တော်တို့ဒီဒီနိုင်ငံကိုဟလာတို့အနေနဲ့ကျိုးကန်ချဲလဲဖို့ဝင်ရောက်ဆက်ဖက်ဖို့ဒီနိုင်ငံကိုအမြဲကျွန်တော်တို့ဒီချုပ်ကန်နိုင်ဖို့ဆိုတဲ့ရည်ရွယ်မျိုးရှိနေတယ်ဆိုလို့ရှိရင်တော့နောက်တစ်ခါကကျွန်တော်တို့အစိုးရအဲနဲ့တက်မတော်ကလည်းသူ့ကိုမယုံဘူးဖြစ်နေတယ်ဆိုလို့ရှိရင်တော့ဒီပြဿနာကဒီရှိကျွန်တော်တို့နာတာရှိယောဂါကြီးလို့ဖြစ်နေတယ်အပေါ်ရှိပါတယ်
ဟုတ်ကဲ့ကျွန်တော်ဒီနေ့မှာမေးချင်တာကတရုတ်မြန်မာဆက်ဆံရေးကိစ္စပါတရုတ်မြန်မာဆက်ဆံရေးကပြောမယ်ဆိုရင်1988မတိုင်ခင်ဆစ်ဆူကဟိုးအရင်မဆလာဆူကလက်ထက်မှာဆိုရင်ခက်တင်းတင်းရှိပါတယ်အဓိကတော့ဘာမဘီကွန်မြူနတီပါတီနဲ့ဆက်ဆံတဲ့ကိစ္စပါဒါပေမဲ့88နောက်ပိုင်းဆစ်ဆူကလက်ထက်တလျှောက်လုံးမှာတော့တရုတ်နိုင်ငံကဆစ်ဆူကူတောက်လျှောက်ကြားခံပြီးတဲ့သဘောမျိုးပူရနီးစက်ဆက်ဆံလာမျိုးတွေ့ရပါတယ်ဒါပေမဲ့နောက်ပိုင်းမှာတဘူစီအခုပြောင်းနောက်ပိုင်း1992ဒီဦးသိန်းစင်တို့လက်ထက်တွေကပြန်ပြီးခက်ခွာခွာလေးဖြစ်လာတယ်ဖြစ်လာတော့ဒီညမှာတရုတ်နိုင်ငံရဲ့ခုနကဥယျာထွန်းပြောသွားတဲ့နိုင်ငံသားကြီးပေါ်စီနဲ့ပတ်သက်လို့ပဲကျွန်တော်ထပ်မေးချင်ပါတယ်ပထမပေါ်စီကသူများနိုင်ငံတွေကိစ္စမှာဂျာမန်ရေအရင်ကဒီဒီနဝတနာဖဆစ်ဆူကလက်ထက်တုန်းကဒီကုလသမဂ္ဂတို့မှာလည်းသူအမြဲပြောပါတယ်ဒီတခြားနိုင်ငံတွေရဲ့ကိစ္စမှာဝင်အောင်ဆွတ်ဖက်ရေးကိစ္စကိုရပ်တည်နေတယ်ဒါပေမဲ့ခုနကဥယျာထွန်းပြောလို့နောက်ပိုင်းမှာသူ့ရဲ့နိုင်ငံသားကြီးပေါ်စီပြောင်းလာတယ်တခြားနိုင်ငံတွေရဲ့ကိစ္စတွေမှာတရကြွကြွပါဝင်လာတဲ့အနေအထားမျိုးဖြစ်လာတော့အခုမြန်မာနိုင်ငံကိစ္စမှာလည်းအလားတူတကယ်တမ်းအစိုးရနဲ့ရောစစ်တပ်နဲ့ရောခက်ခွာဖြစ်နေတဲ့အချိန်မှာမြောက်ပိုင်းအဖွဲ့တွေကအကူအညီပေးတယ်လို့အစိုးရနဲ့စစ်တပ်ဘက်ကလည်းယူဆပုံရပါတယ်ဆွဆွဲရည်လည်းရှိပါတယ်အဲ့တော့ဒီကိစ္စကတကယ်တမ်းအလားအလာကောင်းဖြစ်ပါမှာမြန်မာတရုတ်ဆက်ဆံရေးက
ကျွန်တော်နိုင်ငံရဲ့အလေအထားကအခုအနောက်ဘက်ကဟိုကျွန်တော်ဒီဘင်္ဂလီပေါ့နော်ဟိုစစ်တပ်ပေါ့ကျွန်တော်ဖက်ပြေးတဲ့ဒီဒုက္ခတွေဒီကိစ္စကလည်းရှိနေတယ်အဲဒီကိစ္စကလည်းရေရှည်မှာအာကျွန်တော်တို့နိုင်ငံကိုကုလသမဂ္ဂမှာဝိုင်းဝန်းပြီးတော့ဖိအားပေးဆန့်ကျင်ခံရမယ့်အနေအထားကဒီရုံးခွဲနိုင်ဖို့မဖြစ်နိုင်တဲ့အောက်မှာကုလသမဂ္ဂမှာကျွန်တော်တို့ကအများအားအဲ့လိုဒီတူအာဏာသုံးနိုင်တဲ့အင်အားကြီးနိုင်ငံတစ်ခုလိုနေတာကတော့အမှန်ပဲအဲ့ဒီဘက်ကနေပြီးတော့ကြည့်မယ်ဆိုရင်တော့တိုးပြီးနေကျွန်တော်တို့ကလည်းဟိုဟာပေါ့ပေါင်းသင်းထားရမယ်ဆိုတဲ့သဘောရှိတာပေါ့ဒါတော့တစ်ဖက်ကလည်းအစိုးရရောတပ်မတော်ရောကြိုးပြီးလဲသိပြီးတော့ရုံကြည်ပုံမရဘူးအဲ့လိုဖြစ်တဲ့အခါမှာသူကဒီမြောက်ပိုင်းကိစ္စမှာဆိုလို့ရှိရင်လဲဒီရင်းများရင်းတကယ်ရဖို့ဆိုတာသူ့ရဲ့ပါဝင်ပတ်သက်မှုသူ့ရဲ့ဒီဩဇာကလည်းအများကြီးလိုနေတယ်လိုနေတဲ့အခါကျတော့ကျွန်တော်တို့ကဘယ်လိုအသုံးချမလဲပေါ့နော်ဘလို့ဒီကိစ္စကိုကျွန်တော်တို့ကဘလို့ပြန်ပြီးတော့စီမံခံခဲ့မယ်။ဒီများကိုကျိုးတိုင်နဲ့ဒီလိုအချင်းချင်းမျိုးမှာကျွန်တော်တို့ကဘလို့ပပနတ်နတ်နဲ့ဒါကိုပြန်တုံးချမလဲဆိုတဲ့အပေါ်မှာတော့အများကြီးစီလိမ့်မယ်လို့ထင်ပါတယ
်။ဟုတ်ကဲ့ခင်ဗျ။ဦးရထွန်းလေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျ။ကျွန်တော်ကူအောင်မှုစော်လဲဆက်လို့မရသေးပါဘူး။ဒါပေမဲ့ကနေဒါနိုင်ငံကဥညွတ်လှရှိပါလေ။ဥညွတ်လှကအချင်းကဒီဒီမိုစီတကြွလှရှားသူဖြစ်ပါလေ။မြန်မာပြည်နဲ့လည်းတော့နှိစက်ရှိသူဖြစ်ပါလေ။ဥညွတ်လှကိုကျွန်တော်ဖိတ်ခေါ်ချင်ပါလေ။ဥညွတ်လှကြားပါလားခင်ဗျ။ဟုတ
်ကဲ့ကြားပါလ
ေ။ဥညွတ်လှခုနကဦးရထွန်းဆွေးနွေးသွားတာကြီးကြားမိမှာပါ။အဲ့တော့တရုတ်မြန်မာဆက်ဆံရေးအခုနောက်ပိုင်းအထူးသဖြင့်တရုတ်နိုင်ငံကငင်းငယ်လုပ်ငန်းစဉ်တွေအရှင်းမြောက်ကိစ္စတွေမှာပိုးပြီးဆဲဝင်ပတ်သက်လာတာနဲ့ပတ်သက်လို့ဥညွတ်လှရဲ့ပြန်သိချင်ပါလေ။
ဟုတ်ကဲ့မြန်မာနိုင်ငံကိုတရုတ်နိုင်ငံကပါဝင်ပတ်သက်လာတဲ့ငင်းငင်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့သုံးသပ်ရမယ်ဆိုလို့ရှိရင်အမှန်တော့ကျွန်တော်ရိုးရိုးပွင့်ပွင့်လင်းလင်းပြောရင်စေနာတန်တန်နဲ့သဘောရိုးတော့မဟုတ်ဘူးလို့ပြောရမှာဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့နိုင်ငံအများစုကတနိုင်ငံနဲ့တနိုင်ငံဆက်ဆံရေးလုပ်ကြတဲ့အခါတိုင်းမှာကြည့်မယ်ဆိုရင်ဘယ်လုပ်ငန်းတွေမှာပဲပါဝင်ပတ်သက်လာလားမိမိတို့ရဲ့အချိုးစီးပွားကဥစွာပထမဦးစားပေးတဲ့ပုံစံရှိပါလေ။တနည်းအားဖြင့်ပြည်ဝင်နေသားရပဲဖြစ်ဖြစ်စီးနိုင်ငံရေးစီးပွားရေးအဲ့ဒီဒီအခြေခံတွေပေါ်မှာမူတည်ပြီးတော့ဆက်ဆံပေါင်းသင်းကြတဲ့သဘောသာဖြစ်ပါတယ်။ဒါကြောင့်မလို့ဦးနာဦးရတွန်းဆွေးနွေးသွားတယ်လို့ပဲတရုတ်ပဲဖြစ်ဖြစ်တခြားပဲနိုင်ငံနဲ့ပဲဖြစ်ဖြစ်ဆက်ဆံရတဲ့နေရာမှာသူတို့ရဲ့နိုင်ငံရေး policy ကိုတော့နားလည်ထားဖို့လိုပါတယ်။တရုတ်ရဲ့နိုင်ငံရေး policy ကဘာလဲဆိုတော့အခုလက်ရှိမှာ one nation region ဆိုတဲ့ပုံစံနဲ့သွားပြီးတော့အာရှဒေသတစ်ခုလုံးကိုစိုးမိုးရေးထိုင်ဝမ်ဟောင်ကောင်ဖော်မိုဆာမကာဟူစတဲ့အဲ့ဒီနိုင်ငံတွေကိုစိုးမိုးရေးနဲ့မြန်မာနိုင်ငံပါဝင်ပေါ့လေအဲ့ဒီလိုစိုးမိုးရေးပုံစံတစ်ခုရှိတယ်အဲ့ဒီကနေတဆင့်သူတို့ကဘာလဲဆိုတော့ဟိုမော်စီတုံးလက်ထက်တည်းက one nation country ဆိုတဲ့ပုံစံမျိုးလှုပ်လာပြီးတော့တရုတ် communicator တွေကိုနိုင်ငံအနှံ့မှာလွှတ်ထားတယ်နော်အဲ့ဒါအုပ်ချုပ်ရေးညာတွေမှာလည်းထဲတော့ဝင်ပါဝင်အောင်လှုပ်လာတယ်နောက်ဘာသာရေးနည်းအားဖြင့်လည်းမြန်မာနိုင်ငံနဲ့ပတ်သက်မှဆိုလို့ရှိရင်ဟိုရင်ကတရုတ်နဲ့မြန်မာဆက်ဆံရေးကလည်းအဲ့ဒီလိုပေါ့ဟိုဗုဒ္ဓဆွေတော်ဟိုဒီပါလေဟို
ဒီမှာဖူးမြော်တာတွေပါလေလောက်ခဲ့ပြီးတာတွေရှိတယ်အဲ့တော့သူကဘာလောက်လာလဲဆိုတော့ကျွန်တော်တို့ကစိုးရိမ်ကြီးတာကတရုတ်တွေကဗုဒ္ဓဘာသာကိုယ်ပဲဗုဒ္ဓဘာသာမြန်မာတရုတ်တွေဖြစ်အောင်လို့လုပ်ပြီးတော့တိုင်းပြည်ရဲ့အနေအထားကအင်မတန်စိုးရိမ်စရာအနေအထားကိုရောက်လာတယ်ကျွန်တော်တို့ကတစ်ဖက်ကပေးလို့ယူတဲ့နေရာမှာလဲအဲ့ယူတဲ့ဟာကိုလဲဟိုနိုင်နိုင်ချင်ချင်ယူဖို့လိုတယ်ဘာကြောင့်လဲဆိုတော့ဟိုအသားလိုအယူဟိုအသားလိုလို့အယိုးတောင်းနေဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ကလက်တွေ့ဖြစ်နေတဲ့ပြဿနာတွေအများကြီးတယ်မြန်မာနိုင်ငံမှာတရုတ်ရဲ့စီမံကိန်းကြီးကမြန်မာပြည်သူရဲ့ယုံမုန်းစရာအဖြစ်ကန့်ကွက်ခံလာရတဲ့အနေအထားရောက်လာအဲအဲ့ဒါတွေကအခုနဘာဖြစ်လဲဆိုတော့အခုဟိုလာလက်ဗရောင်းတော်ကိစ္စတို့မြေဆုံကိစ္စတို့ကျင်းညောင်စီမံကိစ္စတွေကိစ္စတွေကိုလည်းကြည့်မယ်ဆိုရင်တွေ့နိုင်တယ်အဲ့တော့ကျွန်တော်တို့ကဒီတရုတ်မြန်မာဆက်ဆံရေးကနိုင်ငံအကြစီပွားရေးအတွက်နိုင်ငံရေးစီးပွားရေးကြီးကြီးမှုအမှုပညာအားကစားပညာပေါ့ဗျာဘာသာရေးဆိုင်ရာဆက်ဆံရတဲ့နိုင်ငံရေးရဆက်ဆံမှုတဘောတွေကိုလေ့လာမယ်ဆိုလို့ရှိရင်မြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာတရုတ်မြန်မာဆက်ဆံရေးအခြေအနေကမြန်မာနိုင်ငံတရုတ်ပြည်သူဓမ္မနိုင်ငံအတိမတ်ပြုတဲ့ဆိုရှယ်လစ်မဟုတ်တဲ့ပထမဆုံးနိုင်ငံဖြစ်တယ်ဗျာ
ဟုတ်ကဲ့ဦးညွန့်ကနည်းနည်းလေးချုပ်ပြောပြပါဟုတ်ကဲ
့ဟုတ်ကဲ့ဟုတ်လိုရကြရင်လည်းမေးပါရောက်
ပါဟုတ်ကဲ့ဟုတ်ကဲ့အမျိုးသားကျေးဇူးပါကျွန်တော်ဥအောင်မိုးစောလီတိုင်းပေါ်ရောက်လာလို့ဥအောင်မိုးစောကိုကျွန်တော်လှည့်ပြန်ပြီးတော့မေးချင်ပါတယ်ဥအောင်မိုးစောကတော့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌပါခင်ဗျာအဲ့တော့ဥအောင်မိုးစောကျွန်တော်အခုသိချင်တာကခုနကဥညလဆွေးနွေးသွားတယ်ခုနကဥရထွန်းလည်းဆွေးနွေးသွားတယ်ဥရထွန်းကတော့ဒီအရင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းပေါ့နော်ချန်ပီယံဘက်ကဒီတရုတ်နိုင်ငံအထူးဖြစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်ပတ်သက်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကောင်းတာလေးရှိလို့တစ်ဖက်မှာဆွေးနွေးရတာလည်းရှိတယ်ဥအောင်မိုးစောရဲ့အမြင်သိချင်ပါတယ်အထူးဖြစ်ဒီအရှင်းမြောက်ဒေသမှာတရုတ်ကထဲဝင်ပတ်သက်လာတာနဲ့ပတ်သက်လို့
ဘာပထမဆုံးကျွန်တော်တစ်ချက်ပေါ်ကြံတင်ပြချင်တာကတော့ဒီတစ်ချက်ပေါ်တော့အညီရှင်းတော့ရင်အောင်ပါပဲဗျအညီရှင်းတော့ရင်အောင်ပါပဲလို့ပြောတဲ့ကိစ္စကကျွန်တော်တိုင်းပြည်တွင်းမှာမှကျွန်တော်ပြဿနာတွေကိုကျွန်တော်မရှင်းနိုင်ဘူးဆိုရင်အခြားတိုင်းနိုင်ငံတွေနဲ့ဆက်ဆံရတဲ့အခါမှာကျွန်တော်ကအမြဲတမ်းပဲအောက်ကျနောက်ကျဖြစ်နေမှာပဲလို့ကျွန်တော်ပြောချင်တာတစ်ခုပေါ့နော်ဒုတိယတစ်ချက်ကဒီတရုတ်နိုင်ငံနဲ့ပတ်သက်လို့ကျွန်တော်ကြေညာချင်တာဖြစ်ပါတယ်တရုတ်နိုင်ငံနဲ့ပတ်သက်လို့ကတုတ်ကကျွန်တော်တို့နဲ့မိုင်းထောင်နဲ့ချီပြီးတော့အေးရေးဆက်ဆက်နေနိုင်ငံတစ်ခုဖြစ်တယ်နောက်တစ်ခုကဟိုတရုတ်ပြည်သူ့သမားနိုင်ငံကဟိုအခုလောဆယ်အခြေအနေကပြောဆိုတော့အမကြီးဝါးရရဲ့ဖြစ်ဖြစ်နိုင်ငံရေးရပဲဖြစ်ဖြစ်အခြားအကြောင်းအရာတွေရောက်အရာပဲဖြစ်ဖြစ်ဟုတ်တကယ်အင်အားကြီးနိုင်ငံတစ်ခုဖြစ်နေတယ်။အဲ့ဒီအခြေအနေတွေအောက်မှာဟိုကျွန်တော်တို့နိုင်ငံအနေနဲ့ဥရောပြည်ထောင်စုအပေါင်းဆုံးရောဆွေးနေတဲ့နိုင်ငံတစ်ခုအနေနဲ့ဟိုတချို့ကိစ္စတွေမှာကျွန်တော်တို့ကဟိုမာတင်တင်ဆက်ဆံနိုင်မလားဆိုတဲ့အခြေအနေကလည်းတစ်ခါကမေးစရာဖြစ်လာတယ်။အကျွန်တော်အနေနဲ့ကျွန်တော်တင်ပြချင်တာကတော့နိုင်ငံရေးကိစ္စတွေပဲဖြစ်ဖြစ်၊ပြည်ဝရေးကိစ္စတွေပဲဖြစ်ဖြစ်အခြားအကြောင်းအရာကိစ္စတွေနဲ့ပတ်သက်လို့ဖြစ်ဖြစ်နိုင်ငံတကာနဲ့ဆက်ဆံတဲ့အခါမှာကျွန်တော်နိုင်ငံအနေနဲ့တကယ်အင်အားကြီးနိုင်ငံနဲ့ဆက်ဆံတဲ့အခါမှာကျွန်တော်ပြည်သူတွေရဲ့အကျိုးစီးပွားကိုတက်တက်ကြည့်ပြီးတော့ဆက်ဆံမှုလိုတယ်လို့ကျွန်တော်အနေနဲ့ကျွန်တော်ဟောပြောလိုပါတယ်။အခြေအခြေခံအားဖြင့်တော့ကျွန်တော်အဓိကပြောချင်တာကပြည်ုပ်ပြည်သူသမ္မတနိုင်ငံအနေနဲ့ဂိနိအနေနဲ့ဂိနိကဝါမှာတကယ်အင်အားကြီးနိုင်ငံတစ်ခုအနေနဲ့အင်အားကြီးမှတော်တော်ကိုကြီးရနိုင်ငံတစ်ခုအနေနဲ့ရပ်တည်နေတဲ့အခြေအနေဖြစ်တယ်။အဲဒီအခြေအနေမျိုးမှာသူတို့နဲ့မိုင်းထောင်နဲ့ချီပြီးတော့နေနွေဆက်ဆက်နေတဲ့အင်းရင်းနိုင်ငံတစ်ခုပြဿနာအပေါင်းဆုံးရောတွေးနေတဲ့နိုင်ငံတစ်ခုအနေနဲ့သူတို့နဲ့ဆက်ဆံတဲ့အခါမှာဘယ်လိုဆက်ဆံရမလဲသူတို့မဟုတ်လို့ရှိရင်ကျွန်တော်ပြည်သူတွေရဲ့အကျိုးကိုတက်တက်ကြည့်ပြီးတော့ဘယ်လိုဆက်ဆံရမလဲဆိုတဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်ပြည်သူတွေနောက်တစ်ခုကကျွန်တော်အဓိကတော့ကျွန်တော်တိုင်းပြည်ပေါင်းစုံနဲ့ပုံပုံတွေအနေနဲ့ဒီကိစ္စကိုချက်ချင်းချင်းချင်းလုပ်ကြနိုင်မယ်လို့ကျွန်တော်အနေနဲ့ပြောလင့်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုအောင်မှုဆိုလီလိုင်းပေါ်မှာခဏနေပြီးဝန်ခဏဦးရထွန်းလိုက်လီလိုင်းပေါ်ခဏနေပြီးဝန်ကျွန်တော်တော့ရှင်နေပြန်ပြီးလှည့်ပေးကြပါတယ်ဦးချစ်မြစ်ကိုရင်လုံးဖိတ်ခေါ်ကြပါတယ်ဦးချစ်မြစ်ရဲ့ Tube ကတရုတ်နဲ့ဒီညီငယ်ကြီးလုပ်ငန်းတွေဆက်ဆက်တာကိုအဓိကထားပြီးဆွေးနွေးမေးမြန်းစေချင်ပါတယ်
ဟုတ်ကဲ့ရှာကျွန်တော်တို့ဂျပန်မဟာမိတ်ဖွဲ့ကတရုတ်ငင်းငယ်လုပ်ငန်းရှင်မှာပါဝင်ဖို့သူကအထူးပြုလာတာအပိုင်းမှာဆရာရင်ဒါနဲ့ကျွန်တော်တို့နေ80ကျော်ကျွန်တော်တို့ညီကိုချင်းချင်းတိုင်းနာချင်းချင်းဖြစ်လာတဲ့ကျွန်တော်စစ်ပွဲတွေကဒီနေ့ချီမငယ်နိုင်တာကျွန်တော်တို့မြန်မာဟိုစစ်တဲ့ကျွန်တော်တို့စစ်အာဏာရှင်တွေ
စင်ငယ်စင်ငယ်အုပ်ချုပ်ခဲ့တဲ့ခေါင်းဆောင်တွေအသုံးချလို့ဒီလိုပဲကျွန်တော်တို့တွက်တယ်ခင်ဗျာ။ဘာကြောင့်လဲဆိုတော့သူတို့တက်လာတဲ့ဟိုကသူတို့ရဲ့ကျွန်တော်တို့ဟောပေါ့ဒီချောင်းရကြီးကြော်တာကြီးကလူကမြို့သားကျူစီပါမြို့သားကျူစီပါလို့ပြောတယ်မြို့သားနိုင်ငံကြီးတို့လည်းပြောတယ်တကယ်တမ်းလုံနေတာကဒီလိုဖြစ်မလားဘူးသူတို့တကယ်မြို့သားကျူစီပါမြို့သားနိုင်ငံကြီးလုံနေဆိုရင်ကျွန်တော်တို့တိုင်းနာအချင်းချင်းညီကိုတွေအချင်းချင်းအားလုံးကတင့်မြတ်နေရမယ့်အချိန်ရောက်နေပါပြီဒါကြောင့်လည်းကျွန်တော်တို့စစ်အာဏာရှင်လက်ထက်အစဉ်စင်းရနေပြီးတော့ကျွန်တော်တို့ဟိုနဝတ္တနာဖခေအစိုးရလက်ထက်တုန်းကလည်းကျွန်တော်တို့စစ်အာဏာရှင်တွေဟိုငါမျက်နှာတိုင်ဆိုင်ရောက်လုပ်ခဲ့တယ်ပြုတ်ကြီးရလဲအတာခွေပြီးခဲ့တယ်တာခွေပြီးပြီမဲ့ကျွန်တော်လူငယ်ရင်းကောင်းစီမှာအတာခွေပြီးခဲ့တယ်ဒါမဲ့ကျွန်တော်တို့အတာခွေပြီးတာတဲ့ကျွန်တော်တို့ကပြီးလဲရတဲ့ဘဝတန်ဇာတာတွေကဟိုကျွန်တော်တို့ကရှုံးပါတယ်ဒါကြောင့်ကျွန်တော်တို့ဒီဒီအချိန်မှာကျွန်တော်တို့တိုင်းလာအချင်းချင်းကျွန်တော်တို့အဓိကတော့ကျွန်တော်တို့လက်ရှိဟိုခေါင်းဆောင်နေတဲ့ကျွန်တော်တို့ဟိုနိုင်ငံတော်အကြီးအကဲတွေကအဲ့ဒီပေါ်မှာသူတို့ပေါ်မှာမူတည်ပါလေ
ခင်ဗျာ။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆက်တော့ရှင်တူဦးလှည့်ပေးကြပါလိမ့်။ဦးတန်းလွင်တို့တို့ဆွေးနွေးမိများလို့ရပါတယ်ခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ခင်ဗျာဦးချင်းနေပြောသွားတဲ့ဟာတွေအားလုံးကိုကျွန်တော်ထောက်ခံပါတယ်။ကျွန်တော်တို့နိုင်ငံကအစောကြီးတည်းကတယုံလက်ထက်ရောက်ကြပါ။ဦးနေဝင်းရဲ့အဖေကဥဖုခလို့ခေါ်တယ်အဲ့ဒါတယုံကြီးတဲ့။ကျွန်တော်တို့အားလုံးကတယုံလက်အောက်ပါအကြာကြီးနေခဲ့ပြီ။ဘယ်တော့မှမကောင်းနဲ့ဘူး။အဲ့ဒါပဲပြောကြည့်ပါလိုက်။
ဟုတ်ကဲ့ဦးတန်းလေးကျေးဇူးပါကျွန်တော်နောက်ထပ်သတင်းရှင်တူပြန်လှည့်ပေးကြပါလိမ့်ဦးကိုတီးလဲမှုကိုတီးလဲမှုဆွေးနွေးမိများလို့ရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ကတော့နော်ဒီလက်ရှိအစိုးရရောအရင်အစိုးရရောသူလုံနေတာကတော့ကျွန်တော်တော့တိတ်တော့သဘောမကျဘူးကြာဘာဖြစ်လဲဆိုရင်နော်ကျွန်တော်တို့အခုနော်တရုတ်ကတော့ဝင်ရောက်ပြီးတော့ဆက်ဖက်တယ်ဆိုပြောတာကျွန်တော်ဗမာပြည်သူချင်းချင်းဗမာနိုင်ငံသားချင်းချင်းကဘာဖြစ်လို့နော်လင်းလယ်လဲစားပြီးတော့ကျွန်တော်ပြည်သူတိုင်းသားပြည်သူတွေဖိနှိပ်နေရတယ်လေနော်ကိုချင်းချင်းနော်ညီညောင်လှုပ်လို့ရရတာနဲ့ဘာဖြစ်လို့မလှုပ်လဲအဲ့ဒါနိုင်ငံတကာကနေဝင်ရောက်ဆက်ဖက်တယ်လို့ပြောတာကတော့ဒါလက်ရှိအဖွဲ့အစည်းတွေနော်စစ်တပ်အဖွဲ့အစည်းတွေကဒီလိုဖိနှိပ်ဖို့ပဲသူတို့ကတော့နိုင်ငံကိုအုပ်ချုပ်ဖို့ပဲသူတို့လှုပ်ဆောင်နေတာပဲကျွန်တော်မြင်ရတယ်ခင်ဗျဟု
တ်ကဲ့
နော်တရုတ်ကမကောက်ဘူးကကျွန်တော်ပြောရမယ်ဆိုရင်နော်နော်အမေရိကန်ရဲ့နော်ပြင်သစ်ရဲ့အဲ့ဒီအဖွဲ့အစည်းတွေပါဝင်ဖို့လူတွေကဘာဖြစ်လဲဆိုတော့အဲ့ဒီလူတွေပါဝင်မှအဲ့ဒီအဖွဲ့အစည်းပါဝင်မှကျွန်တော်တို့တိုင်းသားပြည်သူတွေကနော်ငင်းညာတာရတဲ့အဖွဲ့အစည်းကိုရောက်နိုင်မှာဖြစ်ပါတယ်ခင်ဗျ
။ဟုတ်ကဲ့ကျေးဇူးပါကုတိလိုက်မှုကုတိလိုက်မှုကတော့ခုနပြောလို့တခြားနိုင်ငံတွေကပါဝင်ပတ်သက်တာနဲ့ပတ်သက်ပြီးကူညီပေးတယ်ဆိုတဲ့အမြင်ပေါ့နော်။အဲကုစလိုင်းပွေကွန်းဆွေးနွေးမိများလို့ရပါတယ်ခင်ဗျ။အဲကုစလိုင်းလိုင်းကြောက်သွားပါတယ်ကျွန်တော်ပေးနိုင်ဆွေးနွေးမဲ့သူတွေကိုပြန်ပြီးအလှည့်ပေးခြင်းပါတယ်ကျွန်တော်ဥက္ကမိုးစောပဲပြန်ခေါ်ခြင်းပါတယ်ခင်ဗျ။ဥက္ကမိုးစောခုနကဆွေးနွေးသွားကြတဲ့အချက်တွေကြားမိမှာပါတော့များများရဲ့ဒီတော်ရှင်တွေခုနဆွေးနွေးသွားတဲ့အချက်တွေမှာတရုတ်နိုင်ငံနဲ့ပတ်သက်လို့အဲသူတို့ငကူရီကဟိုနောက်ခံရသဘောမကျတာတွေသူတို့တွေ့ရပါတယ်ခင်ဗျအဲ့တော့အခုလိုညီငယ်ကြီးလုပ်ငန်းစဉ်မှာပတ်သက်လာတယ်ခုနမြောက်ရှမ်းမြောက်ကမ်းကိစ္စတွေမှာပါဝင်ပတ်သက်လာတယ်အခုလက်ရှိမှာကောမြန်မာအစိုးရနဲ့မြန်မာစစ်တပ်ကိုတရုတ်နိုင်ငံဩဇာကအဲ့လောက်ထိကြီးနိုင်သေးရလားဘယ်လိုမြင်ပါလဲခင်ဗျ
ဟိုကျွန်တော်နားလည်မှုပေါ့နော်ကျွန်တော်နားလည်မှုရကျွန်တော်နိုင်ငံကစီးပွားရေးရပဲဖြစ်ဖြစ်နိုင်ငံရေးရပဲဖြစ်ဖြစ်အခြားစီးရေးရပဲအခြားအချက်တွေရဟိုတတော်လေးကိုကျွန်တော်အားနည်းတဲ့နိုင်ငံရှိနေတဲ့နိုင်ငံတစ်ခုဖြစ်နေတဲ့အခြေအနေမှာရှိနေတယ်အဲ့အခြေအနေတွေကိုကျွန်တော်တို့တိုင်းပြည်ရဲ့ခေါင်းဆောင်တွေကို၌ကဒီချာချာသဘောပေါက်ဖို့လိုအပ်တယ်လို့ကျွန်တော်နေတော့ဒီဆက်ကျွန်တော်ပြောခြင်းနဲ့အဲ့အခြေအနေတွေအောက်မှာတခြားနိုင်ငံတွေနဲ့ဆက်ဆံတဲ့အခါမှာလည်းဘယ်လိုဆက်ဆံရမလဲဘယ်လိုပြုမူရမလဲကိုယ်တိုင်းရဲ့အကျိုးစီးပွားကိုဘယ်လိုတက်တက်ကြည့်ရမလဲဆိုတဲ့အခြေခံပေါ်မှာကျွန်တော်တိုင်းပြည်မှာရှိတဲ့အဓိကကြားတဲ့ပုံကိုယ်တွေဒီချာချာနားလည်ဖို့ဒီချာချာရှိမြင်ဖို့လိုအပ်တယ်လို့ကျွန်တော်နေတော့ပြောခြင်းနဲ့တရုတ်ပြည်သူသမ္မတနိုင်ငံအနေနဲ့ပဲဖြစ်ဖြစ်အမေရိကန်ပြည်အောင်စုအနေနဲ့ပဲဖြစ်ဖြစ်ခြားနိုင်ငံတွေအနေနဲ့ပဲဖြစ်ဖြစ်ကိစ္စအရရကိုစဉ်းစားရတဲ့အခါမှာသူတို့တိုင်းပြည်တွေရဲ့အကျိုးစီးပွားပေါ်မှာအခြေခံပြီးတော့စဉ်းစားကြတာဖြစ်တယ်ဆိုတာကိုကျွန်တော်တိုင်းပြည်ကအကောင်းဆုံးတွေလေးနဲ့ကြားနိုင်မယ်လို့ကျွန်တော်ထင်တယ
်ဟုတ်ကဲ့
သို့တော်လည်းပဲပြဿနာကဒီနေ့ကျွန်တော်တိုင်းပြည်မှာဖြစ်နေတဲ့ပြဿနာကကျွန်တော်တိုင်းပြည်မှာရှိနေတဲ့ပုံပုံတွေကို၌ကကျွန်တော်တိုင်းပြည်ရဲ့အကျိုးစီးပွားကိုတက်တက်မကြည့်တဲ့ပြဿနာဖြစ်တယ်။ဒ ကျွန်တော်တိုင်းပြည်မှာဖြစ်နေတဲ့ပြဿနာတွေကိုဟိုတိတိကျကျဖြေရှင်းရမယ်ဆိုတော့အခြေခံပေါ်မှာမကြည့်ပဲနဲ့ကဟိုကိုတိုင်းပြည်ထဲမှာအင်အားရအာဏာရအသာရဖို့အတွက်ကိုတရုတ်နဲ့ဆက်ဆံရမလားအမေရိကန်နဲ့ဆက်ဆံရမလားတခြားနိုင်ငံတွေနဲ့ဆက်ဆံရမလားအဲ့ဒီအခြေခံပေါ်မှာကြည့်ပြီးတော့ဆောင်ရွက်နေကြမယ်ဆိုရင်ကျွန်တော်တိုင်းပြည်ရဲ့အနေထားကအတော်ဘူးပဲစိုးရိမ်စရာရှိတယ်လို့ကျွန်တော်နေတော့ကျွန်တော်ပြောခြင်းနဲ့ပြုတ်ပြည်သူသမ္မတနိုင်ငံကခုနကျွန်တော်တင်ပြခဲ့သလိုပဲဟိုတာမန်နိုင်ငံကြီးတစ်ခုမဟုတ်ဘူးကတိကဘာအခင်ချင်းမှာဟိုတကဘာလုံးဆိုင်ရာအခင်ချင်းမှာဒီစုံတရားဘယ်လိုကုန်လဲအရေးကြီးတဲ့နေရာကိုရဖို့အတွက်ကျူးစားနေတဲ့နိုင်ငံကြီးတခုဖြစ်တယ်
ဟုတ်ကဲ့ကျွန်တော်အချိန်နည်းနည်းအချိန်နည်းနည်းပြတ်ကိုကိုအောင်မှုဆိုနည်းနည်းဖြတ်ပြီးပါအောင
်ကျွန်တော်နိုင်ငံကနိုင်ငံရေးရပဲဖြစ်ဖြစ်စီးပွားရေးရပဲဖြစ်လူမှုရေးရပဲဖြစ်ဖြစ်အကျိုးရှိနိုင်ကြရရှိတယ်ဒီကြိုင်နဲ့တည်းမှလည်းပဲ
ဟုတ်ကဲ့ကိုအောင်မှုဆိုကျွန်တော်အချိန်ရှိနေအချိန်ကနေအကက်သက်ရှိနေလို့ကျွန်တော်အရင်နောက်ကိုဦးရထွန်းကိုကျွန်တော်နောက်ဆုံးအလှည့်ပြန်ပြီးလိုက်ချင်ပါတယ်အဲအခုလို့ဒီအခုခုနဆွေးနွေးသွားတာဦးရထွန်းကြားမိပါပါကျွန်တော်တမနေ့လောက်တော့ချိန်ရပါတယ်အဲဒီအခုဒီတရုတ်နိုင်ငံကနေပြီးတော့အခုလိုညီချင်းလုပ်ငန်းစဉ်တွေမှာအခုဆွေးနွေးလာဆွေးနွေးဖို့ကြိုးစားတယ်သူတို့ဝင်ရောက်ညှိနှိုင်းပြီးဖို့ကြိုးစားတဲ့ကိစ္စကတကယ်ပဲအဆင်ပြေမယ်ထင်လားအလားလာကောင်းထွက်မယ်ထင်လားကိုယ်ရဲ့ထွက်အမြင်သိချင်ပါတယ
်အဲဗမာဦးဆုံးတော့သူတို့ဒီလိုဝင်ရောက်မှာဖြစ်တယ်ဆိုတဲ့ဥစ္စာကစေတနာတန်တန်နဲ့ဝင်ရောက်ဟိုဝင်ရောက်ပြီးတော့ဆက်ဖက်တာမျိုးဝင်ရောက်ပြီးတော့ဆောင်ရွက်ပေးတာညှိနှိုင်းပေးတာမျိုးဖြစ်ဖို့တော့လိုတယ်အဲ့ဒါကတော့အရေးကြီးဆုံးပဲအဲ့ဒီအပေါ်မှာဒီ policy ရတိုင်းရင်းသားတွေကိုကျွန်တော်တို့ကဒီကျွန်တော်တို့နိုင်ငံကပြင်သုံးမဲ့ policy ရပြောမယ်ဆိုရင်တော့ကျွန်တော်တို့က democracy ဖက်ဒရယ်စနစ်ကိုပေးဖို့ကျွန်တော်တို့ကသဘောတူထားပြီးသားဖြစ်တဲ့အခါကျတော့အဲ့ဒီဟာမှာကျွန်တော်တို့ကရှင်းရှင်းလင်းလင်းဒီအဲ့ဒီလမ်းကြောင်းအတိုင်းထောင်ရနိုင်ဖို့လိုတယ်ဗျာအဲ့ဒါရှင်းပြနိုင်တယ်ဆိုရင်တော့ကျွန်တော်တို့ကပေးမယ်ဆိုတဲ့အတိုင်းအတာအခွင့်အရေးကပြုတ်ပြီးပဲတာပါတယ်ပြုတ်ပြီးကအဲဒီစီညီညီရေးစီလုံးညီညီရေးနဲ့ကိုပိုင်အုပ်ချုပ်ခွင့်ဆိုတဲ့ဟာလောက်ပဲသိတာဟုတ်ဆိုတော့အဲ့ဒီအပေါ်မှာကျွန်တော်တို့ခေါင်းဆောင်တွေကအဲ့ဒီဘက်ကနေပြီးတော့ချင်းကပ်ပြီးတော့ကျွန်တော်တို့ဒီဝင်ပြီးဟိုဘူညီထောင်ရပေးဖို့အဲဘူညီတောင်းမယ်အဲဆိုလို့ရှိရင်တော့မဆိုးဘူးလို့ဒီသဘောထောင်နိုင်တယ်လို့ကျွန်တော်ကတော့ယူဆတယ
်ဟုတ်ကဲ့အလား
ပြောချင်တာကတော့ကျွန်တော်တို့ကအဲပြုတ်ပြည်ရဲ့ဒီအာဏာချက်ပေါ့နော်အာဏာချက်နဲ့ကျွန်တော်တို့ဒီရအတာချက်နဲ့ပေါင်းစပ်ပြီးတဲ့အခါကျတော့ကျွန်တော်တို့ကဒီငင်းငင်းဒီဖြစ်ဖြစ်ဒီပြိပခတ်ကိုငင်းငန်းသွားအောင်ကျွန်တော်တို့ကရှေ့ဆောင်နိုင်လိမ့်မယ်လို့ကျွန်တော်ကတော့အဲ့လိုသုံးတတ်တယ်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်ဒိုင်ရီလိုက်အစီအစဉ်အခုချိန်ဆသွားလို့ပါပါဝင်ဆွေးနွေးပြီးတဲ့ဥအောင်မှုဇော်ဦးရဲ့ထွန်းဦးညွတ်လာနဲ့ကျွန်တော်တို့ရှင်နေများအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရီလိုက်အစီအစဉ်ဒီမှာပဲရနာဝင်ပြီးပါ
သောတူမခင်ဖြူတွင်တဲ့ဒုက္ခသားညုံစီစဉ်တစ္ဆတတဲ့လေးတိုင်းဆွေးနွေးခန်းကိုကြားခဲ့ရပါရှင်။အခုတော့ channel တဲ့အချိန်တွင်တင်အချင်းချက်ကိုကုကြကြသိန်းကပြောပြပေးပါအောင
်။မြောက်ကိုရီးယားကတာတူပြစ်ဒုံးကျည်နှစ်ဆင်းကိုဒီနေ့ပြစ်လို့ဆန်တက်ပါတယ်။အမေရိကန်ပြည်တော်စုနဲ့နျူကလ িয়ার ဆိုင်ရာဆွေးနွေးပွဲတွေပြန်လုပ်ဖို့ကမ်းလှမ်းလိုက်အပြီးနိုင်ငံပိုင်းတွေပြန်ပါပဲ။အခုလိုဒုံးကျည်ဆန်တက်ပြစ်လို့တာပါ။ပယ်ရင်ဒုံးကျည်ဆန်တက်ပြစ်လို့တာကိုတနည်းခွဲကြော်ကြာရဆိုင်ထားပြီးဒီကရက်မီလာအစောပိုင်းမှာပြန်လုခဲ့ကြတဲ့ကဆိုရင်ဒီကနေ့ဆန်းသတ်မှုဟာ10ချိန်မြောက်ဖြစ်ပါတယ်။2016အမေရိကန်သမ္မတယူကော့ဘွဲမှာရုရှားကကြားဝင်ဆွတ်ပစ်ခဲ့တဲ့ကိစ္စနဲ့ရုရှားဆွေးရလုပ်ငန်းတွေကိုထဲထဲဝင်ဝင်တည်နေတဲ့ရုရှားတချို့သူအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ထဲမှာရှိခဲ့မှုလေလို့အမေရိကန်သတင်းဌာနကြီးတွေဖြစ်တဲ့ CNN နဲ့ New York Times တို့ကတနင်္လာနေ့ကရေးသားဖော်ပြကြပါတယ်။ဘယ်သူဘဝဖြစ်တယ်ဆိုတော့ကိုအမေရိကန်သတင်းဌာနကြီးတွေကနာမည်နဲ့တကွဖော်ပြတာမျိုးမရှိမဲလို့ရုရှားသတင်းတချို့မှာတော့နာမည်ကိုပါထည့်သွင်းဖော်ပြကြပါတယ်။မြန်မာနိုင်ငံမှာငပြားရောဂါပြန့်နှံ့ဖြစ်ပွားတာကိုအာကာသတက်ကနေခံမှန်းနိုင်မဲ့ဤပညာအသစ်တစ်ခုကိုအမေရိကန်အာကာသစူးစမ်းလေ့လာရေးအေဂျင်စီ NASA ကတည်တင်ထုတ်လုပ်နေပါတယ်။ဆေးမတိုးတဲ့ငပြားရောဂါတွေမျိုးအရှိတောင်အစဒေသမှာပြန့်နှံ့ဖြစ်ပွားနေတဲ့အတွက်ဒီရောဂါကိုဘာဝကနေလုံးဝပျောက်သွားအောင်လုဆောင်ရေးကြိုးပမ်းချက်တွေအဟံတားဖြစ်နေချိန်မှာပဲ NASA ကဤပညာအသစ်တည်ထွင်နေတာဖြစ်ပါတယ်။e-secret လို့ခေါ်ကြတဲ့ electronic secret တွေကိုမတော့ကြဘူးအမေရိကန်စစ်ဘေးဆိုင်ရာသင်း AMA ကလူတိုင်းကိုတိုက်တွန်းလိုက်ပါတယ်အမေရိကန်နိုင်ငံတော်မှာအဆုတ်ရောဂါဖြစ်ပွားမှုပေါင်း450ရှိထားပြီးလူ9ဦးသေဆုံးရတဲ့ပေါ်ဒီ e-secret ကြောင့်လို့တန်တရားရှိနေကြပါတယ်ခင်ဗျာ
တတင်းချင်းချက်ကို ကိုကျော်သိန်းကြီးညာပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမခင်ဖြူတွေဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Patrick Dia ဖြစ်ပါတယ်။ View American အသံရမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီထိလိုင်းဒိုမီတာ30နဲ့ kHz 933ကလိုင်းဒိုမီတာ40 kHz 980လိုင်းဒိုမီတာ48 kHz 6350နဲ့လိုင်းလံမီတာ190 kHz 1505တို့ကနေဖိုင်ယူနာဆင်နိုင်ပါတယ်။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကြမ်းမာရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနံလာပါ
This program has come to you from the Voice of America, Washington.